Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတောတာရှင်များရှင် VOA American အသံရဲ့2023ခုနှစ်အောက်တိုဘာလ5ရက်ဂျာတာပတင်းနေ့မနက်ခင်း 6:00 AM စီစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ2540 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလောပါဒီကနေ့မနက်ခင်းစီစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုနန်းလောင်နဲ့အတူပဲတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာစစ်ကောင်စီဟာနိုင်ငံတကာအလုံသမသဘောတူညီချက်တွေကိုချိုးဖောက်ကြောင်းတွေ့ရှိရပြီးအာရမစစ်ခိုင်းမှုတွေနဲ့အလုံသမအခွင့်ချိုးဖောက်မှုတွေကိုရပ်တန့်ဖို့ကုလသမဂ္ဂကတိုက်တွန်းတောင်းဆိုလိုက်ပါတယ်တနင်္လာနေ့ကလက်နက်ပွဲစားလို့ယူဆရတဲ့မြန်မာလုပ်ငန်းရှင်ကိုညာလွင်အောင်ကိုပြစ်တက်ခဲ့တာအာဘင်အောက်အဖွဲ့ကဖြစ်သူတို့ရဲ့လက်ချက်ဖြစ်တယ်လို့ AP သတင်းဌာနကအတည်ပြုပြောဆိုလိုက်ပါတယ်။ဒါအပြင်ယူကရိန်းကိုဆက်လက်ထောက်ပံ့နိုင်ဖို့လက်နက်တွေထုတ်လုပ်ဖို့လိုအပ်နေတဲ့အကြောင်းနေတို့အကြီးအကဲကပြောဆိုလိုက်ပါတယ်။အဲဒီလိုနောက်ဆုံးရသတင်းတွေကိုဦးစွာတင်ပြပေးမှာပါ
။ကောင်းပါပြီရှင်။အင်ဒိုနီးရှားကမြန်မာစစ်တပ်ကိုလက်နက်ရောင်းချနေပေးနေတဲ့ဆိုတဲ့လူအခွင့်ရေးအဖွဲ့ရဲ့ဆွဆွဲချက်နဲ့ပတ်သက်တဲ့သတင်းဆောင်မှမှကြားရဖို့ရှိတာကတော့
ကျွန်တော်တို့မြန်မာနိုင်ငံမှာအစိုးရတွေပြောင်းသွားပြီမဲ့စစ်အာဏာရှင်စနစ်ကမပြောင်းခဲ့ပါဘူး။1988ကနေအခုအချိန်ထိကျွန်တော်တို
့အပြည့်အစုံကတော့နောက်ပိုင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်။ဒါအပြင်အမေရိကန်ပြည်နယ်လေးခုမှာမြန်မာဝန်ထမ်းတွေအပါအဝင်ကျန်းမာရေးဝန်ထမ်းတွေဆန္ဒပြနေပါတယ်။ဆလင်ကြီးတိုက်ပွဲကြောင့်ကျေးရွာဆယ်ယောက်ကဒေသခံတွေတင်းရှောင်နေကြပါတယ်။ဒီလိုသတင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။တကာတူတရားပိုင်းနိုင်ငံမှာတော့အပတ်စဉ်ခဏတွေဖြစ်တဲ့အက်ဒီတာနဲ့ဆွေးနွေးခန်းကျန်းမာရေးနဲ့အားကစားခဏတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိပ်တန်းရောက်သတင်းတွေကိုကိုစောမိုးကျော်နဲ့ကျွန်မနန်းလောပြောပြပါမယ်ရှင်။
လွတ်တော်ဥက္ကဋ္ဌကေဗင်မက်ကတီထုတ်ခံရပြီးလာမယ့်45ရက်အတွင်းအစိုးရအတုံးစီအတည်ပြုနိုင်ရေးပြဿနာတွေနဲ့အမေရိကန်လွတ်တော်ဟာဗိုလ်ထုဝန်အထိရှေ့ဆက်မတိုးနိုင်ပဲရပ်တန့်နေပါတယ်။အောက်လွတ်တော်လုပ်ငန်းတွေရပ်ဆိုင်နေတာနဲ့နောက်ထပ်ကိုယ်စားလှယ်လောင်းရွေးချယ်ရမယ့်ကိစ္စတွေကြောင့်အစိုးရအတုံးစီကိစ္စဟာလည်းတောင်းမတင်ရေမကျဆက်ဖြစ်နေပါတယ်။ Republican အမတ်တွေအနေနဲ့ဒီရပ်တန့်ပတ်အတွင်းနောက်ထပ်မဲခွဲဆုံးဖြတ်တာမျိုးလုံးမဲ့အလားအလာမရှိပါဘူး။ဒီမိုကရက်နဲ့ Republican အမတ်ဥယေတိတ်မကွာတဲ့လွှတ်တော်ကိုနောက်ထပ်ဘယ်သူဥဆောင်တင်နေဆိုတာကိုပဲ Republican အမတ်တွေအနေနဲ့သူတို့အချင်းချင်းအကြားဆွေးနွေးမဲ့သဘောရှိနေပါတယ်။တမရဂျိုးဘိုင်နေကတော့အစိုးရအတုံးစီအတည်ပြုနိုင်ရေးကိုနောက်ထပ်ခွင့်ပြုထားတဲ့45ရက်ကုန်တဲ့အထိမဆောင်ပဲအတည်ပြုနိုင်အောင်လှုံ့ဆော်ကြဖို့အင်ပြူတော်မှစကားပြောကြားစဉ်လွှတ်တော်ကိုယ်စားလှယ်တွေကိုတိုက်တွန်းပါတယ်။ Republican အမတ်တွေကတော့လွှတ်တော်ဥက္ကဋ္ဌနေရာအတွက်အသိရွေးချယ်နိုင်ဖို့စိုင်းပြင်းနေပါတယ်။အိုဟိုင်းိုပြည်နယ်ကရှေးဥစွဲအမတ်ဂျင်ဂျော်ဒန်ကသူ့အနေနဲ့လွှတ်တော်ဥက္ကဋ္ဌနေရာကိုတာဝန်ယူမယ်လို့ပြောဆိုပါရယ်။တပြိုင်နက်တည်းမှာပဲအရင်ဥက္ကဋ္ဌဟောင်းမက်ကာတီရဲ့ဥဆောင်မှုနောက်မှာပါခဲ့တဲ့လူဝီဇီယားနာပြည်နယ်ကအမတ်စတီဗ်စကာလင်ကလည်းသူ့အနေနဲ့လွှတ်တော်ဥက္ကဋ္ဌအဖြစ်အရွေးခံမယ်လို့ပြောဆိုပါရယ်။အခုလိုလွှတ်တော်ဥက္ကဋ္ဌနေရာကိုမဲခွဲထုတ်ပြခဲ့တာဟာအမေရိကန်သမိုင်းမှာပထမဦးဆုံးအကြိမ်ဖြစ်ပါရယ်။
ရုရှားပိုင်နယ်ထဲကိုညအချိန်တိုက်ခိုက်ဖို့ရည်ရွယ်တဲ့ယူကရိန်းအဝေးထိန်ဒရုန်းယာဉ်30သင်းကိုလီချောင်းရံကာကွယ်ရေးကနေပို့ထူးနေကဖျက်ချခဲ့ကြောင်းရုရှားကပို့ထူးမှပြောပါရယ်ဘဲလ်ဂရော့ဘက်နက်စ်နဲ့ကတ်စ်ဒေတာတို့အပေါ်မှာအဝေးထိန်ဒရုန်းယာဉ်တွေကိုပစ်ချခဲ့ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနက Telegram စာမျက်နှာမှာဖော်ပြထားပါရယ်ဒီဒေတာ3ခုစလုံးကတော့ရုရှားနဲ့ယူကရိန်းနယ်စပ်မှာတည်ရှိတာဖြစ်ပါရယ်ယူကရိန်းတပ်ဖွဲ့တွေကစင်ကဲပောက်ကွဲတဲ့ဘုံးတွေနဲ့လည်းကျေးရွာတွေကိုပစ်ခတ်ခဲ့တာကြောင်းအိမ်တွေပျက်စီးခဲ့ရကြောင်းဖရန်စ်ဒေတာအုပ်ချုပ်ရေးမှူးအလက်ဇန်ဒရာဘိုဂိုမက်စ်ကပြောပါရယ်အမြန်ရင်ရင်တစင်းနဲ့ရေပေါ်ရှပ်ပြေရင်ရင်တွေနဲ့ခရိုင်းမီးယားကိုထိုးဖောက်ဝင်ရောက်ဖို့ကြိုးစားတဲ့ယူကရိန်းတပ်ဖွဲ့တစ်ခုကိုလည်းဟန်တားနိုင်ခဲ့တဲ့အကြောင်းရုရှားစစ်တပ်ကပြောပါရယ်အီရန်တော်လှန်ရေးအစောင့်တပ်ဖွဲ့ထံကလည်းပြီးခဲ့တဲ့နှစ်အတွင်းအမေရိကန်ရေတပ်တပ်ဖွဲ့တွေသိမ်းယူနိုင်ခဲ့တဲ့လက်နက်ကြီးတပ်သမတန်နီပါကိုလည်းယူကရိန်းကိုပို့ဆောင်ထားကြောင်းအမေရိကန်စစ်တပ်ကုတ်ကဲရေးကပြောပါရယ်ကုလသမဂ္ဂဆုံးဖြတ်ချက်ကိုချိုးဖောက်ပြီးတော့အီရန်အစိုးရကယီမန်နိုင်ငံကဟူသီသဘုံတွေစီကိုလက်နက်တွေလွှဲပြောင်းမှုစ조사မှုအတွင်အမေရိကန်ကသိမ်းယူခဲ့တဲ့ကြည်ရွေးလို့လည်းပြောပါတယ
်။ယူကရိန်းကိုထောက်ပံ့ပေးနေတဲ့ NATO အဖွဲ့ဝင်ဥရောပအနေနဲ့လက်ကျန်လက်နက်ခရမ်းတွေညှော်နှဲလာနေပြီဖြစ်တဲ့အတွက်ထုတ်လုပ်မှုတွေတိုးမြင့်ဖို့လိုအပ်တယ်လို့ NATO စစ်ကော်မတီဥက္ကဋ္ဌနယ်သာလန်ရေတပ်ဗိုလ်ချုပ်ကြီး Rob Brewer ကဗိုလ်ထူးနေမှာပြောဆိုလိုက်ပါတယ်။ရုရှားရဲ့ကျူးကျော်မှုကိုခုခံနေတဲ့ယူကရိန်းကိုလက်နက်ခဲရနေထောက်ပံ့ပေးတဲ့ကိစ္စဟာအလွန်ကောင်းပါတယ်။ဒါပေမဲ့စတင်ပေးတဲ့အချိန်ကတည်းကလက်နက် တိုက်တီထဲမှာတဝက်ဒါမှမဟုတ်တဝက်ထက်ယွန်နေတဲ့အနေအထားကနေစတင်ပေးခဲ့ရတာလို့ဘူဂျုံကြီးဘူဟာကပြောပါတယ်အခုတော့လက်နဲ့တိုက်တီထဲမှာလက်ကြံအတော်နည်းလာနေပြီဖြစ်တဲ့အတွက်အများအပြားထုတ်လုပ်ဖို့လိုအပ်တယ်လို့ပိုလန်နိုင်ငံဝါဆောမြို့တော်ပိုလန်နိုင်ငံဝါဆောမြို့တော်မှာကျင်းပတဲ့လူညုံရေးဆိုင်ရာညီလာခံမှာဘူဂျုံကြီးဘူဟာကပြောဆိုခဲ့တာပါယူကရိန်းတပ်ဖွဲ့တွေဟာနေစဉ်လက်နဲ့ကြီးအကြီးအလုံးထောင်နဲ့ကြီးပစ်ခတ်နေပြီးအကြမ်းအားဖြင့်ပြင်းပြတရက်ကိုအလုံး9000လောက်ပစ်ခတ်တယ်လို့ဆိုပါတယ်ဥရောပတမကဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကတော့လက်နက်ခင်းရန်အများအပြားထုတ်လုပ်ဖို့အစီအစဉ်ကိုဆွေးနွေးထားပါတယ်။ဥရောပတမကအနေနဲ့ပူးတွဲလက်နက်ထုတ်လုပ်ရေးအစီအစဉ်အတွက်ဒီနှစ်အစောပိုင်းတော့ကဒေါ်လာ1.1 ဘီလီယံသတ်မှတ်ထားခဲ့ပြီးလာမယ့်2024ခုနှစ်မှာလက်နက်ကြီးကြီးအလုံးကြီးတသန်းပေးပို့ဖို့စီစဉ်ထားပါတယ်။အခုလိုအချိန်မှာပဲအမေရိကန်လက်နက်ဖြည့်တင်းရေးအတွက်လွှတ်တော်ကသတ်မှတ်ပေးထားတဲ့26 ဘီလီယံနိဘာဟာလည်းအခုအခါ 1.6 ဘီလီယံပဲကျန်တော့တဲ့အကြောင်းပင်တခွန်စစ်ဌာနချုပ်စင်းအင်းနဲ့ငွေကြေးဆိုင်ရာတာဝန်ရှိသူမိုက်ကယ်မက်ခိုးကအမေရိကန်လွှတ်တော်နေရာစလုံးကိုအကြောင်းကြားထားပါတယ
်။ Interim Keda Mafia အပါအဝင်မှုရမောင်းခိုးကူတဲ့အဖွဲ့ရိစီကဒေါ်လာတန်50ကျော်ငွေမဲခဝါချခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တရုတ်ငွေကြေးပွဲစားကွန်ရက်တစ်ခုကိုပုတ်ထွန်းတွေကဖြိုခွဲမှုအတွင်းလူ33ဦးဖမ်းဆီးခဲ့ကြောင်းအီတလီရဲတပ်ဖွဲ့ကပြောပါတယ်။အီတလီနိုင်ငံရောမြို့တော်နဲ့တခြားသောအီတလီမြို့6ခုရောကနေတရုတ်နိုင်ငံသား9ဦးအပါအဝင်လူ33ဦးကိုမှုရမောင်းခိုးမှုနဲ့ငွေမဲခဝါချမှုမှာပူးပေါင်းကြံစည်မှုဆွဲချက်တွေနဲ့ဖမ်းဆီးခဲ့ကြောင်းကြေညာချက်မှာဖော်ပြပါတယ်။ပြည်ပကိုငွေကြေးလွှဲပြောင်းမှုကိုကြီးကြပ်ဆောင်ရွက်တဲ့ငွေမောင်းခိုးသမားတွေလို့ဆိုသူတွေစီကယူရိုငွေ10တန်းသိမ်းဆီးခဲ့ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အီတလီနိုင်ငံတွင်ကမှုရခိုင်တွေကနေဆက်ဖြတ်ကျော်ငွေပေးချေမှုတွေအတွက်လိုင်စင်မဲ့တရုတ်ငွေကြေးပွဲစားကွန်ရက်တွေကိုဘလို့အသုံးပြုနေတယ်လဲဆိုတာလက်သလောစုံစမ်းစစ်ဆေးမှုတွေမှာဖော်ထုတ်တွေ့ရှိထားတာပါတရုတ်စကား fight queen ဒါမှမဟုတ်လဲ fishing ပြန်တန်းနေတဲ့ငွေကြေးလို့ခေါ်ဝေါ်ကြတဲ့ငွေကြေးလွှဲပြောင်းမှုစနစ်ကတော့အီတလီနိုင်ငံတွင်ကငွေကြေးပွဲစားတဦးကငွေအမြောက်အများကိုလက်ခံပြီးတဲ့နောက်ကမ္ဘာသလောကသူတို့ကွန်ရက်တွင်မှာရှိတဲ့အခြားသောငွေကြေးပွဲစားတဦးကငွေပေးချေလူသွေးစီစီငွေထုတ်ပေးတဲ့စနစ်လဲပါဝင်ပါတယ်အီတလီမြို့တော် equilino ဒေသအတွင်းကအဝတ်အစားနဲ့ fashion အသုံးဆောင်တွေတွင်းကုန်ထုတ်ကုန်လုပ်တဲ့တရုတ်လုပ်ငန်းတစ်ခုကလည်းအခုငွေမဲခဝါချမှုမှာအဓိကပါဝင်ပတ်သက်နေတာပါတရုတ်ရဲ့ငွေကြေးလွှဲပြောင်းမှုပုံစံကတော့ငွေစေဝါဝယ်ယူသူတွေကနေရောင်းချသူတွေစီကိုငွေကြေးတိုက်ရိုက်လွှဲပြောင်းမှုမဟုတ်ပဲငွေကြေးနှောက်ဆုံးလက်ခံနေရကတရုတ်နိုင်ငံတွင်းမှာဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်
VOA American တန်မနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေလွှဲထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA ရဲ့ဂျာတာပရင်းနဲ့မနေ့အတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ကအာဓမ္မလုပ်ငန်းဆိုင်ခိုင်းနေတာတွေကိုရပ်တန့်ဖို့နဲ့အလုံသမားတမကတွေအပေါ်အကြမ်းဖက်တိုက်ခိုက်နေတာတွေကိုရပ်တန့်ဖို့စစ်ဆန်းစုံစမ်းစစ်ဆင်မှုတွေပြုလုပ်ခဲ့တဲ့ကုလသမဂ္ဂကဗုဒ္ဓဟူးနေ့မှာတောင်းဆိုတိုက်တွန်းလိုက်ပါတယ်။မြန်မာစစ်ကောင်စီဟာနိုင်ငံတကာသဘောတူညီချက်တွေဖြစ်တဲ့အာဓမ္မလုပ်အားဆိုင်ခိုင်းမှုတားမြစ်ထားတဲ့ဥပဒေတွေနဲ့လွတ်လပ်စွာဖွဲ့စည်းလုံဆောင်ခွင့်တွေကိုချိုးဖောက်နေတဲ့အထောက်အထားတွေတွေ့ရှိရတယ်လို့စုံစမ်းစစ်ဆင်မှုတွေလုံဆောင်ခဲ့တဲ့ကုလသမဂ္ဂရဲ့နိုင်ငံတကာအလုံသမားတမကများအလုံသမားများအဖွဲ့ချုပ် ILO ကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံတကာအလုံသမားဥပဒေတွေကိုလိုင်းလာခြင်းမရှိဘူးဆိုတဲ့စွပ်စွဲချက်ကိုစုံစမ်းစစ်ဆေးဖို့စုံစမ်းရေးကော်မရှင်တရက်ကို ILO က2022ခုနှစ်မတ်လထဲမှာဖွဲ့စည်းတာဝန်ပေးခဲ့တာပါ။ILO အနေနဲ့အခုလိုအစင်းမြစုံစမ်းစစ်ဆေးမှုမျိုးကို ILO စတင်တည်ထောင်ခဲ့တဲ့1919ခုနှစ်နောက်ပိုင်း73ချိန်ပဲပြုလုပ်ခဲ့ပူပါတယ်မြန်မာအာဏာသိမ်းစစ်ကောင်စီဟာအလုံသမားတမကတွေနဲ့ရပ်သားပြည်သူတွေရဲ့လွတ်လပ်စွာလုံဆောင်နိုင်ခွင့်တွေအပေါ်ဖိနှိပ်ကန့်သတ်ထားတာအာဓမ္မလူကားစေခိုင်းတာမျိုးစုံစီရေးကိစ္စတွေအတွက်အာဓမ္မစေခိုင်းတာအလုံသမားတမကအဖွဲ့ဝင်ခေါင်းဆောင်တွေကိုတရားမဝင်ဖမ်းဆီးထောင်ချတာနှိပ်စက်တာတပ်ပြတ်တာစောင့်ကြည့်တာပြည်ပကိုထွက်ပြေးစေရတာတွေကိုစစ်ကောင်စီကကျူးလွန်ခဲ့တဲ့အထောက်အထားတွေတွေ့ရှိရတယ်လို့စုံစမ်းရေးကော်မရှင်ကဖော်ပြထားပါတယ်။ဒီအစည်းအခမ်းဖော်ပြခြင်းဒီအစည်းအခမ်းစာကို3လအတွင်းလက်ခံခြင်းရှိမရှိအကြောင်းပြန်ရမှာဖြစ်ပါတယ်။စစ်ကောင်စီကလက်ခံတယ်ဆိုလို့ရှိရင်ဒါကိုရပ်တန့်ဖို့ပြုတ်ရင်ပြောင်းလဲဖို့လိုအောင်မှာဖြစ်ပါတယ်။လက်မကန်ဘူးဆိုရင်တော့ ICJ နိုင်ငံတကာခုံရုံးမှာတက်ရောက်ဖြေရှင်းနိုင်ပါတယ်။
မြန်မာစစ်တပ်အတွက်လက်နက်ပွဲစားလုပ်ပေးနေတဲ့ဆိုရဲစစ်ပွဲရေးလုပ်ငန်းရှင်ကိုညံလွင်အောင်ကိုအသေးပြတ်သက်ခဲ့ကြောင်း Urban Out မြန်မာလက်နက်ကိုင်အဖွဲ့ကအတည်ပြောဆိုလိုက်ကြောင်းမျက်မြင်သက်သေနဲ့အဖွဲ့ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးတော့ပို့ထူးနေက AP သတင်းဌာနကဖော်ပြပါရယ်ရန်ကုန်မြို့နယ်ကလမ်းမေးစားတောက်ဆိုင်မှာတနင်္လာနေ့ည10နာရီလောက်မှာစားတောက်နေတဲ့ကိုညံလွင်အောင်ကိုသနသမားတွေကတနက်နဲ့ပြစ်ခတ်တပ်ဖြတ်ခဲ့ကြကြောင်းမျက်မြင်တွေ့သူမီဒီယာဖော်ပြချက်တွေနဲ့ Urban Out အဖွဲ့ရဲ့ညင်ညာချက်တို့ကဖော်ပြပါရယ်အဲ့ဒီစားတောက်ဆိုင်မှာတက်ခတ်ခံရတဲ့ညကစားတောက်နေသူတို့ကလည်းစားတောက်ဆိုင်မှာစားတောက်နေသူတို့ပြင်းထန်တဲ့ဥကောင်းဒဏ်ရာနဲ့ရန်ကုန်စည်းရုံးကြီးကိုပို့ဆောင်လိုက်တာကိုမျက်မြင်တွေ့ခဲ့ကြောင်းပုတ်ထိုးနေမှာပြောပါတယ်ဖန်ဆီးခံရမယ့်အရေးစိုးရင်ချက်ကြောင်းသူ့ရဲ့နာမည်ကိုတော့ထုတ်ဖော်မပြောပါဘူးပုတ်ထိုးနေကအပီသတင်းဌာနကိုပေးပို့ခဲ့တဲ့ညင်ညာချက်ထဲမှာတော့အသက်ခံခဲ့ရတဲ့လုပ်ငန်းရှင်ကိုညာလွေအောင်ဟာရုရှားကကွယ်ရေးဝန်ကြီးဌာနကလူတွေနဲ့ပါတွေ့ဆုံခဲ့တယ်လို့လည်းဖော်ပြထားပါတယ်ဖိနှိပ်ချုပ်ချယ်တဲ့စစ်တပ်နဲ့ဆက်ဆက်ပတ်သက်နေသူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေအားလုံးအတွက်တတိပေးချက်ဖြစ်တယ်လို့လည်းလက်နက်ကိုင်အာဘန်အောက်ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်နိုင်ငံတော်ဝန်ကမြို့တွေမှာလက်တလောလာပိုင်းတွေအတွင်းပြစ်မှတ်ထားတပ်ဖြတ်မှုတွေနဲ့ဘုံခွဲတက်ခိုက်မှုတွေကိုအလားတူလက်နက်ကိုင်အဖွဲ့တွေကလှုံ့ဆော်နေတာပါစစ်တပ်နဲ့ပူးပေါင်းဆောင်ရွက်သူတမမဟုတ်လဲတတင်းပေးသူတွေအဖြစ်ယူဆခံရသူတွေကိုပြစ်မှတ်ထားတက်ခိုက်ခံရလိမ့်ရှိပါတယ်
ပါကစ္စတန်နိုင်ငံအတွင်းရောက်ရှိနေတဲ့အာဖဂန်ဒုက္ခသည်တသန်း9သိန်းအပါအဝင်တရားမဝင်ရောက်ရှိနေသူတွေကိုတိုင်းပြည်ကနေနှင်ထုတ်မဲ့အစီအစဉ်ကိုပြန်လည်စဉ်းစားပေးဖို့အာဖဂန်တာလီဘန်တာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာတိုက်တွန်းလိုက်ပါတယ်အာဖဂန်ဒုက္ခသည်တွေအပါအဝင်တရားမဝင်ဝင်ရောက်နေထိုင်သူတွေနိုဝင်ဘာလ1ရက်နေ့ကနေစတင်ပြီးတိုင်းပြည်ကနေစတင်ထွက်ခွာကြဖို့ပါကစ္စတန်အစိုးရကအမိန့်ထုတ်ပြန်ထားခဲ့ပြီးနောက်တစ်နေ့မှာပဲတာလီဘန်ပြောရေးဆိုခွင့်ရှိသူဇဘူမူလာမူဂျာဟစ်ကကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တာဖြစ်ပါတယ်။တမတ်ထားတဲ့နိုဝင်ဘာလ1ရက်နေ့ကိုကြော်လွန်ပြီးပါကစ္စတန်နိုင်ငံအတွင်းတရားမဝင်ဆက်လက်နေထိုင်ပါကဖမ်းဆီးထိန်သိမ်းမယ်လို့ပါကစ္စတန်ပြည်ထောင်စုဝန်ကြီးဆာဖာရာဘူတီကအင်ကာနိအစ္စလာမဘတ်မြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။တာလီဘန်ဘက်ကပြောဆိုရမှာတော့အာဖဂန်ဒုက္ခသည်တွေနဲ့ပတ်သက်တဲ့ပါကစ္စတန်ရဲ့ပြုမှုဟာလက်ခံနိုင်စရာမရှိဘဲအာဖဂန်နိုင်ငံသားတွေဟာလုံခြုံရေးကိစ္စမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့ပြောဆိုပါတယ်။ဒါပေမဲ့လည်းပါကစ္စတန်ပြည်ထောင်စုဝန်ကြီးဘူတီရဲ့ပြောဆိုချက်မှာတော့ပါကစ္စတန်မှာဒီနှစ်အတွင်းအသေးခံဘုံးခွဲတိုက်ခိုက်မှု24ခုမှာအာဖဂန်နိုင်ငံသားတွေက14ခုမှာပါဝင်ခဲ့ပြီးမကြသေးမီကမှပါကစ္စတန်စစ်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့စစ်သွေးကြ12ဦးအနက်8ဦးကအာဖဂန်တွေဖြစ်တယ်လို့ပြောဆိုထားပါတယ
်။ဆိုမာလီယာအစိုးရတပ်ဖွဲ့တွေကပြီးခဲ့တဲ့နှစ်လတာကာလအတွင်းစစ်ဆင်ရေးတွေမှာစစ်သွေးကြရာချီတပ်ဖြတ်ခဲ့ကြောင်းဆိုမာလီအစိုးရကပေါ်ထုတ်နေမှာပြောပါတယ်။နိုင်ငံအလဲပိုင်းကဟီရှာဘဲလ်နဲ့ဂယ်မူဒတ်ပြည်နယ်တွေမှာလုပ်ခဲ့တဲ့စစ်ဆင်ရေးတွေအတွင်းစစ်သွေးကြ1650တိုက်ဆုံးခဲ့ပြီးတော့950ဒဏ်ရာရခဲ့ကြောင်းအစိုးရရဲ့ပြောဆိုချက်ကိုကိုးကားပြီးတော့နိုင်ငံပိုင်ဆိုမာလီအမျိုးသားရုတ်တန်းကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာပါ။အယ်ရှဘပ်တမူ19ဦးလည်းတိုက်ဆုံးခဲ့ပြီးတော့တဦးဒဏ်ရာရ3ဦးကတော့အစိုးရတပ်ဖွဲ့တွေစီလက်နက်ချခဲ့ကြောင်းအစိုးရရဲ့ပြောဆိုချက်ကိုအဲ့ဒီကြေညာချက်ထဲမှာပဲဖော်ပြထားပါတယ်။ဆိုမာလီအစိုးရကပြောဆိုတဲ့တိုက်ဆုံးဒဏ်ရာရမှုစီရင်ကိုတော့တိကျအတိပြုချက်မရပါဘူး။တစ်ချိန်တည်းမှာပဲအယ်ရှဘပ်တိုက်ခိုက်မှုတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကိုထောက်ပြပြီးတော့အာဖရိကတမကတဖွဲ့ကဆိုမာလီယာကနေထွက်ခွာဖို့တတ်မှတ်ထားတဲ့အချိန်ကလည်းနှောက်ဆုတ်ပြီးတော့တက်တန်းတိုးပွဲဖို့ဆိုမာလီဒေသဆိုင်ရာတာဝန်ရှိသူတို့ကတိုက်တွန်းလိုက်ပါတယ်။ကင်ညာနဲ့အီသီယိုးပီးယားတပ်ဖွဲ့ဝင်တွေဝင်ရောက်နေတဲ့ဂျဘလန်ပြည်နယ်ရဲ့ဒုတိယအကြီးအကဲမိုဟာမက်ဆိုင်ဒ်အာဒန်ကအာဖရိကတမကတပ်ဖွဲ့တွေဆိုမာလီယာကနေထွက်ခွာမရက်ကို2025ခုနှစ်ဒီဇင်ဘာအထိတက်တန်းတိုးပွဲဖို့တောင်းဆိုထားတာဖြစ်ပါတယ်။ကြော်ရပရင်းနေမနေ့ပိုင်းထိုက်တန်ရောက်တဲ့တွင်ကိုတော့ကိုစောမိုးချုံနဲ့ကျွန်မနန်းလောက်တင်ပြခဲ့တာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေသတင်းပတ်ဆင်ကဏ္ဍတွေနဲ့နောက်ဆုံးရသတင်းတွေကိုတော့မြန်မာ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာပြန်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစူးစီးတင်ပြတော့ပါမယ်အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံတော်ပိုင်လက်နက်ထုတ်လုပ်ရေးကုမ္ပဏီတွေကမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတဲ့ဆိုတော့လူအခွင့်ရေးအဖွဲ့တွေရဲ့စွပ်စွဲချက်နဲ့ပတ်သက်လို့အင်ဒိုနီးရှားအစိုးရအနေနဲ့မမှန်ကန်ကန်အရေးယူဆောင်ရွက်ဖို့ဂျာကာလာအမျိုးသားညညွတ်ရဲ့အစိုးရလူအခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတောင်းဆိုလိုက်ပါတယ်။အင်ဒိုနီးရှားအပါအဝင်နိုင်ငံတကာကမြန်မာစစ်တပ်ကိုလက်နက်ရောင်းချခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ NUG လူအခွင့်ရေးဝန်ကြီးဌာနရဲ့တုံ့ပြန်ချက်ကိုတရားဖို့ကိုငင်းချိုင်းအေးကဝန်ကြီးဦးအောင်မျိုးမင်းကိုအွန်လိုင်းကနေတစ်ဆင့်ဆက်သွယ်မေးမြန်းထားပါတယ်။
ပထမအဦးဆုံးကတော့ဒါကတော့သူတို့တွေ့ရှိရဆိုရယ်ဆွဆွဲချက်ဖြစ်ပါတယ်အဲ့တော့ဆွဆွဲချက်မှန်အနေနဲ့ဒီတက်ဆိုင်ရာအစိုးရအနေနဲ့မှန်ကန်ကန်စုံစမ်းဖော်ထုတ်ပြီးတော့ အရေးကြီးဆောင်ရွက်ဖို့အတွက်ကျွန်တော်တို့လိုအပ်ပါတယ်လို့ထင်ပါတယ်။အမှန်တကယ်တော့ကျွန်တော်တို့ကအင်ဒိုနီးရှားနိုင်ငံမှာမဟုတ်ပါဘူး။ကမ္ဘာမှာရှိတဲ့ဘယ်နိုင်ငံမှဆိုမြန်မာနိုင်ငံပေါ်မှာအကြမ်းဖက်စစ်အုပ်စုကိုလက်နက်အင်အားဤပညာအထူးဖြင့်လေယာဉ်စီနဲ့ဒီတိုက်ခိုက်ရေးနဲ့ပတ်သက်တဲ့အထောက်ပံ့တွေလုံးဝမပေးဘူးအတွက်တိုက်တွန်းတောင်းဆိုထားတာဖြစ်ပါတယ်။လေကြောင်းတိုက်ခိုက်မှုလက်နက်ကြီးနဲ့တိုက်ခိုက်မှုကြောင့်ကျောင်းတွေဆေးရုံတွေကလေးတွေတေဆုံးနေတာအလုံးမြင့်မြင့်ဖြစ်ပါတယ
်ဒီအင်ဒိုနီးရှားအစိုးရကိုဒီကိစ္စတွေမှတ်ချက်တောင်းရမှာတော့တို့ကဒီအနာသိမ့်ပြီးနောက်ပိုင်းမှာရောင်းချမှုမရှိဘူးဆိုပြီးတော့ညှင်းဆိုပါတယ်ခင်ဗျအခုတိုက်ကြတဲ့လူတွေကတော့လွန်ခဲ့တဲ့ဆက်စုပ်တွေတမှာရောင်းချတာတွေရှိတယ်ပေါ့နော်အဲ့မှာအထင်ကြီးရနိုင်ငံတကာလည်းအသိမှတ်ပြုတဲ့ဒီ Ranger တွေဒီ Bangladesh ကိုဖျက်ပြေးခဲ့ရတဲ့2019ကိစ္စမျိုးကာလာဒီမှာလည်းဒီလိုမျိုးလည်းနဲ့ရောင်းချတာမျိုးဖြစ်ကောင်းဖြစ်နိုင်နေတဲ့ကာလာအပိုင်းခြားအတိတ်ကသာသိရဖြစ်ကောင်းဖြစ်လာနိုင်တဲ့အခြေအနေရှိတဲ့နေထားမျိုးဖြစ်နေတော့အဲ့ကာလာတွေမှာဒီလိုမျိုးအရှောင်းချခဲ့တာမျိုးကိုအရင်တော့ကဒီလူခွေအဖွဲ့တွေနဲ့တောင်းဆိုခဲ့ပြီးတာရှိလား။ဘာများအဲ့ကာလအပိုင်းခြားတွေကိုဆရာအနေနဲ့သုံးသပ်မိတာဘာရှိပါလဲညာ
။ကျွန်တော်တို့မြန်မာနိုင်ငံမှာအစိုးရတွေပြောင်းသွားပြီမဲ့စစ်အာဏာရှင်စနစ်ကမပြောင်းခဲ့ပါဘူး။1988ကနေအခုအချိန်ထိကျွန်တော်တို့အငြင်းတန်းစစ်တပ်ကအာဏာချုပ်ကင်ဖို့တောင်းချေအာဏာရဲ့နောက်ကွယ်နေကြိုးကင်ဖို့စူးစမ်းခဲ့တာဖြစ်ပါတယ်။အစဉ်အဆက်မှာလည်းဒီမိုကရေစီအင်အားစုတွေလူနည်းစုတွေပေါ်မှာအကြမ်းဖက်ပြီးတော့ကျူးလွန်နေတာရှိပါတယ်။ဒါကြောင့်မလို့မြန်မာနိုင်ငံလိုနာမည်ဆိုးတွေနဲ့ကြော်ကြားနေတဲ့စစ်တပ်ကိုအားပေးမှုတွေမရှိဖို့အတွက်လက်နက်တင်ဖို့ရောင်းချမှုတွေကျွန်တော်တို့မလုဆောင်ဖို့အတွက်ဒါတွေကိုကျွန်တော်88တည်းကတောင်းဆိုခဲ့တယ်။ဘာကြောင့်လဲဆိုတော့တမိုင်းတစ်လျှောက်မှာဒီလိုတပ်ဖြတ်မှုတွေရှိခဲ့တာပါ။ရိုဟင်ဂျာမှမဟုတ်ပါဘူး။ကရင်နီမွန်စားတဲ့တိုင်းရင်းသားတွေပေါ်မှာနေဆက်တစ်လျှောက်တက်ဖြတ်ခဲ့တဲ့အဖြစ်အပျက်တွေလည်းရှိခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ဒီအရတားအစိုးရတက်လာတဲ့နောက်ပိုင်းမှာတော့ဒီကိစ္စတွေရှော့ပေါ်မှုတွေဖြစ်လာတယ်။သတိထားမယ်စားသတိမထားဘဲနဲ့အလျင်စလိုရောင်းချမှုတွေရှိခဲ့တယ်လို့ကျွန်တော်လည်းကြားရပါတယ်။အမှန်တော့မြန်မာနိုင်ငံလိုအစိုးရသာပြောင်းသွားပြီမဲ့အကြမ်းဖက်စစ်တပ်ရဲ့အာဏာထိန်းချုပ်မှုအာနာကျိုးကင်မှုတွေရှိနေတဲ့ကာလမှာကိုယ့်ရဲ့လက်နဲ့ရောင်းချမှုကဒီလိုမျိုးစစ်တပ်ရဲ့ရာဇဝမှုကျူးလွန်မှုတွေမရှိဖို့အတွက်အထုသတိထားဖို့လိုအပ်ပါတယ
်။လူခွေဝင်ကြီးဌာနအနေနဲ့ကိုအထူးဖြစ်တော့ဒီရှင်းအောင်အရှာအာဆီယံအတိုင်းဝန်နိုင်ငံတွေကိုဘယ်လိုထိတွေ့ပြီးတော့ဒီလိုမျိုးလက်နဲ့ကိစ္စစစ်တပ်ပေါ်လက်နဲ့ပေးဆို့နိုင်ရင်တောင်းဆိုတာမျိုးထိတွေ့ဆက်ဆံတာမျိုးရှိပါလားခင်ဗျာ
။ကျွန်တော်တို့ကတော့အာဆီယံအနောက်နိုင်ငံစသဖြင့်မခွဲကြပါဘူး။ဘယ်နိုင်ငံမှဆိုဒီမိုကရေစီနဲ့လူခွေရေးကိုလေးစားတဲ့နိုင်ငံတွေဖြစ်ဖို့ကျွန်တော်တို့အစဉ်ဆက်ကျွန်တော်တိုက်တွန်းပါတယ်။တစ်ချိန်တည်းမှာလည်းအကြမ်းဖက်ရာဇဝတ်မှုတွေကိုရက်စက်ကြမ်းကြုတ်စွာကျူးလွန်နေတဲ့အကြမ်းဖက်စစ်အုပ်စုကိုလက်နက်တင်ဖို့ရောင်းချခြင်းလုံးဝမလုပ်ဖို့အတွက်တကမ္ဘာလုံးလှုပ်ရှားမှု Global Action လို့ခေါ်တဲ့နိုင်ငံအားလုံးကနေစုစည်းနေလှုပ်ဆောင်မှုအတွက်စဉ်ဆက်မပြတ်တောင်းဆိုလျက်ရှိပါတယ်။လက်နက်တင်ဖို့ရောင်းချနေမကဘဲနဲ့အကြမ်းဖက်စစ်အုပ်စုကိုငွေကြေးပိုင်းရဗန္ဒာရေးပိုင်းရအထောက်အကူဖြစ်နိုင်မဲ့စီးပွားရေးလုပ်ငန်းတွေရင်းနှီးမြှုပ်နှံမှုတွေသူတို့ရဲ့ပတ်သက်နေတဲ့ဒီဂျားခန်တဆင့်လှုပ်ဆောင်နေတဲ့ခရိုနီတွေနောက်ကစီးပွားရေးလုပ်ငန်းရှင်တွေကိုစီးပွားရေးပိတ်ဆို့မှုတွေလှုပ်ဆောင်မှုအတွက်အစဉ်ဆက်တောင်းဆိုနေတာဖြစ်ပါတယ
်။ဒီမျိုးဒီ business လုပ်ရမှာဒီလူခွင့်ရေးရှုထောင့်ကနေဘလို့ကြည်တင်လဲဘလို့အကြံပြုကြပါလဲညာ
ကျွန်တော်တို့စီးပွားရေးလုပ်ငန်းလှုပ်ဆိုင်တော့မယ်ရင်းနှီးမြှုပ်နှံမှုလှုပ်တိုင်းလှုပ်တိုင်းလူခွင့်ရေးဘာရိုမီတာလို့ခေါ်တဲ့တိုင်းတာမှုတွေရှိဖို့လိုအပ်ပါတယ်။ကိုယ်နဲ့ဆက်ဆံမဲ့အစိုးရပဲဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်ကိုယ်ပွင့်လင်းပြောမယ်ဆိုရင်တော့အကျိုးစီးပွားတူလှုပ်ဆောင်တဲ့ကုမ္ပဏီတွေကဖြစ်ဖြစ်လူခွေနဲ့ပတ်သက်လို့ချုပ်ဖောက်မှုမှတ်တမ်းရှိလားမရှိလားဒါကိုကျွန်တော်တို့ကြည့်ဖို့လိုအပ်ပါတယ်။ကျွန်တော်တို့အရေးကြီးတာအကျိုးအမြတ်ထက်ဂုဏ်သိက္ခာဖြစ်ပါ။တကယ်လို့ဂျာတွေလှုပ်ဆောင်မှုအတွက်ဟိုအာတိတရှိရဆိုရင်တော့လေးလာမှုမဖြစ်မနေလိုအပ်ပါတယ်။ကုမ္ပဏီရဲ့အကျိုးအမြတ်ဘလောက်တိပဲစဉ်းစားတာမကဘဲနဲ့လူခွေချင်းနေတခြားဒီကိစ္စနဲ့ပတ်သက်လို့တင်ပြပြောဆိုနေတဲ့လှုပ်ရှားသူတွေရဲ့အတန်းသူတို့နဲ့ပါဝင်ပတ်သက်နေတဲ့နိုင်ငံပြည်သူရဲ့အတန်းကိုမဖြစ်မနေထည့်သွင်းစဉ်းစားဖို့လိုအပ်ပါတယ်။ဒါလည်းမကသေးပါဘူး။လူခွေမှတ်ချုပ်ဖောက်မှုမှတ်တမ်းမရှိတဲ့အခြေအနေမျိုးမှာတော့မှကိုနဲ့ဒီလိုမျိုးအကျိုးစီးပွားတူလှုပ်ဆောင်တဲ့အခါမှာလူခွေချုပ်ဖောက်မှုတွေမဖြစ်လာဖို့အတွက်နောက်ထပ်ချိုးဖောက်မှုတွေမပေါ်ပေါက်ဖို့အတွက်အငြင်းန်းစောင့်ကြည့်လိုက်လာတဲ့အငြင်းန်းကျွန်တော်တို့အကဲဖြတ်နေတဲ့တိုင်ကြားမှုတွေကိုအလွယ်တကူလက်ခံနိုင်တဲ့ရန်ရည်တွေတိဆောက်ပြီးမှ လှုပ်ဆောင်မှုအတွက်အလေးနဲ့ထားပြီးတိုက်တွန်းလိုပါတယ
် VOA မြန်မာပိုင်းရဲ့ကြာတာမင်းနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အမေရိကန်သမိုင်းမှာကျန်းမာရေးဝန်ထမ်းတောင်းနှချီအများဆုံးပါဝင်တဲ့ဆန္ဒပြပွဲတွေကိုပြည်내လေးပြည်내မှာပုတ်ထူးနေကစတင်ခဲ့ပါတယ်အမေရိကန်မှာအကြီးဆုံးကျန်းမာရေးအာဏာခံကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Kaiser Permanente မှာအလုပ်ကိုအားနဲ့မမျှထမ်းဆောင်နေရပြီးတော့ဝန်ထမ်းအလုံးလောက်ခန့်အရေးအဓိကတောင်းဆိုနေကြောင်းကိုရိုင်းပါဝင်ဆန္ဒပြနေတဲ့ Kaiser ကျန်းမာရေးဝန်ထမ်းကမတ်မေက VOA ကိုပြောပါရယ်ကယ်လီဖိုးနီးယားပြည်နယ် San Francisco က Kaiser ကျန်းမာရေးဆောင်ရှောက်မှုဆန္ဒရှိဆန္ဒပြနေတဲ့မတ်မေကိုမတ်အင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါရယ
်ဟုတ်ကဲ့မမေရေအခု San Francisco မှာရှိတဲ့ဒီတူနာပြုတွေပေါ့နော်ဆန္ဒပြနေတဲ့အခြေအနေကိုပြောပြပါအောင်ရှင
်အဲကျမတို့ဒီနေ့မှာ San Francisco Kaiser Permanente ဝန်ထမ်းများဆန္ဒပြနေတာပါဝန်ထမ်း Healthcare Worker အားလုံးဆန္ဒပါဝင်ဆန္ဒပြကြပါတယ်ဟိုကျမဆိုရင် Laboratory ဘက်ကနေပြီးတော့ပါဝင်ပြီးဆန္ဒပြပါတယ်တက်ခွဲကန ဝန်ထမ်းများနောက်ပြီးတော့ housekeeping ဝန်ထမ်းများ pharmacy ဝန်ထမ်းများ medical center outpatient ဝန်ထမ်းများအလုံးပါဝင်ပါတယ
်ဟုတ်ကဲ့အဲ့ဒါအဓိကအဲ့ဒီမှာသူနာပြုဆရာမတွေကဘာကြောင့်ဆန္ဒပြနေကြတာလဲရှင
်ဟုတ်ကဲ့ကျမတို့ဟာ frontline healthcare worker များဖြစ်တဲ့အတွက်ကျမတို့ဟာ patient တွေအတွက်ကိုအဓိကထားပြီးတော့တောင်းဆိုနေတာပါကျမတို့patient ဥယျာဉ်နဲ့ကျမတို့ရဲ့ဝန်ထမ်းဥယျာဉ်မများတမှုများအတွက်ပါ patient တွေများပြလာတာနဲ့များဝန်ထမ်းဥယျာဉ်ပို့ပြီးတော့လုံလုံလောက်လောက်ကြီးကိုလိုပါတယ်အဲ့တော့ patient safety ဒီလဲဝန်ထမ်းဥယျာဉ်လုံလုံလောက်လောက်ကြီးမှာပဲ patient safety ကဖြစ်နိုင်ပါတယ်အဲ့ဒီအတွက်ကြောင့်ကျမတို့ကဝန်ထမ်းဥယျာဉ်လုံလောက်ရေးဝန်ထမ်းဟိုဒီကောပိုရဲဝန်ထမ်းများ vacation သွားတဲ့ဝန်ထမ်းများနေရာမှာဝန်ထမ်းများအစားထိုးပေးနိုင်ရည်ဒါတွေကိုတောင်းဆိုပါတယ်အဓိကထားပါတယ
်ကိုင်ဇာမှာအလုံးလုံးနေတဲ့ဒီကျန်းမာရေးဝန်ထမ်းတွေကနေပြီးတော့အခုဆန္ဒပြတာဆိုတော့ကုမ္ပဏီဘက်ကရောဘလို့တုံ့ပြန်တာတွေသိရပြီလဲရှင
်ဒီဘက်ကကျမတို့ဆိုင်းရမယ်သူတို့ဆိုင်းပေးရမယ် contract ကျမတို့တောင်းဆိုထားတဲ့အချက်လက်များကိုသူတို့ကသဘောတူညီခြင်းမရှိပါဘူးအဲ့ဒါကြောင့်မလို့ဆန္ဒပြလာတာမဲ့လောက်ခမဲ့ဆန္ဒပြဖို့ကျမတို့ရွေးချယ်လိုက်တာပါခုဆန္ဒပြခွဲကအောက်တိုဘာ4ရက်5ရက်6ရက်3ရက်သက်တိုက်ဆန္ဒပြမှာပါဒီ3ရက်မှာမှကုမ္ပဏီကတိများကမဆိုင်ပေးဆိုင်းဖို့ဖို့တက်ကောင်းမတူခဲ့ရင်ကျမတို့ကနိုဝင်ဘာမှာဆက်ပြီးတော့ဆက်တစ်ပတ်ဆန္ဒပြဖို့အစီအစဉ်ရှိပါတယ
်ဟုတ်ကဲ့အခုအဲ့တော့ Kaiser ဝန်ထမ်းနေပေါ့နော် Kaiser မှာအလုံးလုံးနေတဲ့ကျမတို့ဝန်ထမ်းဘယ်လောက်လောက်ကဆန္ဒပြနေကြတာလဲရှင်
ဒီနေ့ Kaiser ကကယ်လီဖိုးနီးယားမှာရှိတဲ့ Kaiser ရဲ့နောက်ပြီးတော့ Virginia State မှာနောက်ပြီးတော့ Colorado နောက် Washington State မှာရှိတဲ့ Kaiser ဝန်ထမ်းများအားလုံးပါဝင်ထားတဲ့အတွက်ဝန်ထမ်းဥယျာဉ်ပမာဏ9000ကျော်လို့ဆိုပါတယ
်ဒီလောက်ဝန်ထမ်းပေါင်းကပေါ့နော်9000ကျော်တောင်ရှိနေတဲ့အနေအထားမှာဒီ Kaiser ကုမ္ပဏီကဝန်ထမ်းတွေတောင်းဆိုချက်ကိုသူတို့ဘယ်လိုစဉ်းစားနေလဲရှင်
ဝန်ထမ်းတွေတောင်းဆိုထားတဲ့အချက်လက်တွေကတော့အဓိကကဝန်ထမ်းဥယျာဉ်လုံလုံလောက်လောက်သူတို့ချမှတ်ပေးရေးပေါ့နော်အဲ့ဒါကအဓိကနောက်ပြီးတော့ကျမတို့ရဲ့လက်ရှိရှိပြီးသား health care benefit တွေကိုမလျော့ပါစေပဲဟာပေးထားဖို့နောက်ပြီးတော့ကျမတို့ရဲ့လစာကိုတိုးပေးဖို့အဲ့ဒီအချက်လက်တွေပါဝင်ပါတယ်နောက်လုပ်ငန်းကျမတို့ရဲ့အလုပ်နေရာများကိုအာမခံချက်ရှိဖို့ပေါ့နော်ဟို job security အဲ့ဒါလည်းပါပါတယ်အဲ့တော့သူတို့ကစိုင်းသဘောတူညီချက်ကကျမတို့ကိုတချို့တစ်ဝက်ပဲသဘောတူညီထားပါတယ်အကုန်လုံးအပြည့်သဘောမတူညီထားပါဘူးခါတိုင်းနှစ်တည်းမှာလည်းသုံးနှစ်နှစ်ပါ contract လုပ်တဲ့အခါမှာသူတို့ကသဘောတူညီချက်တချို့လောက်နဲ့ပဲ union ကလက်လျှော့လိုက်ရတာတွေရှိတယ်ဒါပေမဲ့ဒီနှစ်တော့ကျမတို့ကလက်မလျှော့ဘူးဒီကျမတို့တောင်းဆိုထားတဲ့ union ကဥဆောင်ပြီးတောင်းဆိုပေးထားတဲ့ဒီအဲ့တော့ tomorrow health care worker ရဲ့ benefit ကိုအပြည့်အဝရမှသာမြင်ဒီဆန္ဒပြခွဲကိုကျမတို့ကရက်မှာဖြစ်ပါတယ်ဟုတ
်ကဲ့အဲ့တော့ဒီပြည်နယ်အစိုးရတွေရောဗဟိုအစိုးရဘက်ကရောဒီလို Kaiser ကကျန်းမာရေးဝန်ထမ်းတွေရဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့သူတို့ဘက်ကဘလို့ဝင်ရောက်ဆောင်ရွက်တာတွေတုံ့ပြန်တာတွေရှိလဲရှင
်ဟုတ်ရအနေနဲ့ကတော့ကျမသိပြီးတော့မမြင်မိပါဘူးစီဒါပေမဲ့ဒီ health care worker ကိုကျမတို့ရဲ့ရသိညာဖိုက်တဲ့ အခွင့်အရေးတွေရတဲ့ရပိုက်တဲ့အခွင့်အလမ်းတွေလူနာတွေကိုဖြည့်တန်းထားပြီးတော့ဖြည့်ပထမတန်းစားလူနာတွေကိုပထမတန်းမှာထားပြီးတော့လူနာတွေရဲ့ safety ကိုကြည့်ပြီးမဟုတ်ပါပြီးနိုင်ဖို့အတွက်ကတော့ဒါတက်မှတက်မှရေးစောင့်ရှောက်တဲ့ဌာနတွေမှာတာဝန်ရှိတဲ့အစိုးရကတော့ဒါအစိုးရပဲအနေနဲ့ကတော့ကျမတို့ဝန်ထမ်းတွေတောင်းဆိုချက်ကိုသူတို့အားပေးတယ်စနပ်ပြောင်းဝင်အားပေးတယ်ဒီလောက်ပဲသိရပါ
ဟုတ်ကဲ့အဲ့တော့မမေတို့အခုဒီကျမရေဝန်ထမ်းတွေကအခုနောက်ဆုံးဆုံးဖြတ်ချက်ကရောဘာလဲရှင
်ယူနီယံကတော့ဒီ3ရက်ပထမ3ရက်စနပ်ပြမယ်ဒီ3ရက်မှာမလိုက်လျော့ခဲ့လို့ရှိရင်ကျမတို့အလုပ်ကိုပုံမှန်တိုင်းပြန်သွားမယ်ဒါပေမဲ့ November မှာတပတ်ပြန်ပြီးစနပ်ပြပါမယ်
မင်းဂျင်းနိုင်ဆက်သွဲမင်းများတင်ပြတော့ပါရှင် VOA မြန်မာပိုင်းရဲ့ကြာတာပရိနေမနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့စကိုင်းတိုင်းဘက်ကစီရေးအခြေအနေတင်းတင်းပဲဆက်ရအောင်ပါဆလင်ကြီးမြို့ပေါ်ကနေထွက်လာတဲ့စစ်ကောင်စီတပ်ရင်းနှံ18စီကိုကာကွယ်ရေးတပ်ဖွဲ့တွေကပုတ်ထိုးနေမှာဆလင်ကြီးမြို့နယ်ထဲကြားဖြတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်အဲ့ဒီနေရာကိုစစ်တပ်ကလေကြောင်းနဲ့နှစ်ကြိမ်ပစ်ခတ်ခဲ့ပါတယ်ဆလင်ကြီးနဲ့ရင်းမပင်မြို့နယ်တွေထဲကြေးရွာဆေးရွာမှာနေထိုင်နေတဲ့ဒေသခံတွေကတော့ဘေးလွတ်ရာတင်ရှောင်နေကြပါတယ်။စကိုင်းတိုင်းတဲကတိုက်ပွဲအခြေအနေတင်ပြပို့ချက်ကိုတော့ကိုသားညုံဦးတင်ပြထားပါတယ
်။စကိုင်းတိုင်းဆလင်ကြီးမြို့ကနေပြီးတော့ထွက်လာတဲ့အင်အား300နီးပါးပါတဲ့စစ်ကောင်စီရင်တန်း18စီးကိုဆလင်ကြီးနဲ့ရင်းမပင်မြို့ဆက်ကမတောင့်တနဲ့ဘိုက်သီးရဲ့ကြေးရွာတွေအနီးကာကွယ်ရေးတပ်ဖွဲ့တွေကကြားဖြတ်ပြီးတော့တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။စစ်ကောင်စီရဲ့ရင်တန်းတွေတိုက်ခိုက်မှုခံရမှုကြောင့်ဗုဒ္ဓဟူးနေ့မနေ့7နိုင်ကျော်လောက်မှတစ်ချိန်နေ့လယ်3နိုင်ကျော်လောက်မှတစ်ချိန်စစ်တပ်ကနေပြီးတော့ရဟရင်နဲ့နှစ်ချိန်တိုင်တိုင်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မျိုးရမကာကွယ်ရေးတပ်ဖွဲ့တောင်းရှိသူတူက view ကိုပြောပါတယ
်မနေ့ကတော့ဟိုပေါ့7နိုင်ပတ်စလဲတော့ပေါ့နော်အဲ့ဒီမှာကျွန်တော်တို့ခနေကြီးနဲ့ရင်မပင်အဆက်ကဒီမတောင်းတော့ရွာရဲ့နန်းလေးမှာပေါ့နော်ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်တိုက်ပွဲအနေငယ်ဖြစ်ခဲ့တာရှိတယ်အဲ့ဒီနောက်ပိုင်းမှာရန်သူစစ်ကောင်စီဘက်ကအင်အား300လောက်တော့ရှိမှာပေါ့နော်စားတန်းကတော့အားလုံးပေါင်းဆိုလို့ရှိရင်စစ်ကောင်စီရဲ့ရင်နှန်းပေါ့18စီးပေါ့စား18စီးကိုမှပကိုးကားတွေပါတယ်နောက်တစ်ခုတံပြားတွေစားထားတဲ့တံချက်ကအစားလို့ပြောလို့ရပါတော့တံပြားတွေစားထဲစားထားတဲ့ကားတွေလည်းပါတာပေါ့အဲ့ဒီမှာနှစ်ဖက်ပြည်တိုက်ပွဲဖြစ်နေတဲ့ချိန်မှာရန်သူစစ်ကောင်စီဘက်ကဒီအလိုင်းတာဒီ5ပေါ့နော်အလိုင်းတာဒီ5နဲ့လာရောက်ဖြစ်ခဲ့တာရှိတယ်
နေ့လယ်3နာရီကျော်ချိန်မှာလဲနောက်တစ်ချိန်တိုက်ပွဲဖြစ်လို့စစ်တပ်ဘက်ကမတောင်းတနဲ့ဘိုက်တရဲ့ကြေးရွာနီးကိုနောက်ထပ်တစ်ချိန်ရဟရင်နဲ့လေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့သေးတယ်လို့ဒေသခံတွေကပြောပါတယ်ဒီလိုမျိုးတိုက်ပွဲတွေကြောင့်ကြေးရွာဆေးရွာကျော်ကဒေသခံ2000နီးပါးဘေးလွတ်ရာကိုတိတ်ရှောင်နေကြရတယ်လို့စလင်းကြီးဒေသခံတူကပြောပါတယ
်ဒီမှာမနေ့ကတိတ်ပြီးမကောင်းညနေအဲဟိုနောက်ဆုံးခေါက်ပဲတားကြည့်သွားတယ်ညနေပိုင်း3နာရီတက4နာရီဝင်နေတော့အဲဘိုက်တရဲ့ရွာထဲမှာကြည့်တော့ကျေးရွာသူဘောင်ဆိုကြကျွန်တော်ပြောပြမယ်ပြောခွဲကုံမိုင်းညနာကုန်းရုံးမီရိုးစီစီချေအောင်ချန်တာဂျွာဒီကုန်းကမရော့ရှုတမင်းဘိုက်ကြီးရဲ့ခြေရွာလောက်ကြီးရတယ်ကလင်းကြီးထဲမှာတော့အဲ့ခြေရွာကြီးရတာဆိုတော့ဟိုတတော်ကနှစ်တောင်းဝင်လာတော့ရှိတယ်
တိုက်ပွဲဖြစ်ပွားမှုနဲ့ဒီလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးကာကွယ်ရေးဖွဲ့တွေကတော့ဒေသတွင်းမှာမြေပြင်ခြေနေရှုပ်ထွင်းတယ်လို့မြေပြင်ခြေနေရှုပ်ထွေးနေတယ်လို့ဆေးအခြေအနေကလည်းတင်းမာနေပြီးတော့ထိခိုက်ကြဆုံးမှုခြေနေမသိရသေးဘူးလို့ပြောရတယ်။လက်ရှိမှာတော့အင်အား300နီးပါးပါတဲ့စစ်ကောင်စီတပ်ရဲ့ရန်သား18စီးဟာလေကောင်ကြေးရွာမှာတပ်ဆွဲထားပြီးတော့အဲဒီကနေတဆင်ပလဲမျိုးနယ်ကိုဖျက်ပြီးတော့မကွေးတိုင်းနဲ့ချင်းမီနယ်တွေကိုနေမီရှင်းလင်းရေးလုပ်ဖို့ပြင်ဆင်နေတယ်ဆိုပြီးတော့ဒေသခံတွေကသူတို့ယူဆချက်ကိုပြောပါတယ်။စစ်တပ်ကနေမီရှင်းလင်းရေးဆောင်ရွက်ဖို့ပြင်ဆင်နေတဲ့အတွက်ပလဲမျိုးနယ်တွေကဒေသခံတွေလည်းဘေးလွတ်ရာကိုတင်းရှောင်နေကြရတယ်လို့သိရပါတယ်ခင်ဗျာ။
ရန်ကုန်ကပေးပို့လာတဲ့တင်ကိုသားညုံတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းရဲ့ကြာတာပရိနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တဲ့ရင်ကိုဒီပိုင်းတစားပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလာတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီး အမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းရဲ့ကြတာပရင်းနဲ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်လိုင်းတူမီတာ25 40 53နဲ့ VOA ရဲ့ Facebook စာမျက်နှာအပြင် VOA ရဲ့ YouTube စာမျက်နှာကနေလည်းဖန်ယူနာဆင်နိုင်ပါတယ်ရှင်အခုတော့အပတ်စဉ်ကားတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်အရင်ဆုံးတော့ Editor နဲ့ဆွေးနွေးခန့်အစီအစဉ်နဲ့ကြာစကြရအောင်ပါအာဏာသိမ်းမှုတွေကြုံတွေ့ခဲ့ရတဲ့နိုင်ငံချင်းအတူတူအိန္ဒိချင်းနိုင်ငံတွေနဲ့စာရင်းမြန်မာနိုင်ငံရဲ့စီးပွားရေးချွတ်ချုံကျနေရတာပါကြောင့်မလဲအာဏာသိမ်းစစ်တပ်တွေရဲ့စရိုက်တဘာဝချင်းဘာကွာပါသလဲဥကြော်စန္ဒာကိုမှတ်မှတ်သိစေအောင်ကဆွေးနွေးမေးမြန်းတင်ပြထားပါတယ
်မင်္ဂလာပါဥကြော်စန္ဒာရှင
်မင်္ဂလာပါနေစီ
ဒီတစ်ပတ်မှာတော့ဒီမြန်မာနိုင်ငံရဲ့စီးပွားရေးအဖက်ဖက်ကကြဆင်းနေတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးစီခြင်းပါတယ်။ဒါအာနာသိန်းနာရဲ့နောက်ဆက်တွဲကြရက်လို့ပြောလို့ရနိုင်လား
။ရပါတယ်။လွန်ချုံပြောရင်တော့အဓိကအဲ့ဒါပါပဲ။ပြဿနာအလုံးရဲ့အစအေးစစ်တကအာနာသိန်းရဲ့ဒါပါပဲ။ဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်ခါစားတိုင်းပြည်ဖွံ့ဖြိုးမှုအစလူငယ်ရဲ့ရှေ့လာလာစိတ်ကောင်းတဲ့အချိန်မှာအာနာသိန်းလည်းတော့စစ်တပ်ရဲ့အာနာသိန်းကိုဘယ်သူမှမထောက်ခံကြဘူး။နောက်ပြီးစီးပွားရေးလုပ်ငန်းလည်းကြဆင်းသွားတယ်ဆိုတော့စစ်တပ်ရဲ့ရည်ချင်းဉာဏ်ဖြစ်မှုပေါ့ incompetence ဘာမှရည်ချင်းမရှိဘူးစီးပွားရေးကင်တယ်ဖို့အချိုးရဲ့ထုံးစံပဲနောက်တစ်ခါ mismanagement ခေါ်တာပေါ့လွဲမှားတဲ့စီမံခန့်ခွဲမှုတွေအဲဒီလက်ပေးလက်ရင်မှုတွေလွဲသုံးစားမှုတွေအများကြီးရှိလာတော့ဒီဟာတွေဟာတိုင်းပြည်စီးပွားရေးကိုအဓိကဆွေးနွေးစေတဲ့အကြောင်းရင်းတွေဖြစ်ပါတယ
်ကျမတို့ဒီအနောက်အိန္ဒိယဘင်္ဂလားဒေ့ရှ်ကိုကြည့်မယ်ဆိုရင်ပေါ့သူလဲလွတ်လပ်ရေးရပြီးတဲ့နောက်မှာစစ်တပ်အာဏာသိမ်းခဲ့တယ်။ဒါပေမဲ့စီးပွားရေးမှာကြတော့အဆင်ပြေတယ်။ဆိုတော့ဘာကြောင့်ဒီဘင်္ဂလားဒေ့ရှ်ကစီးပွားရေးအရပြန်ပြီးတော့နလန်ထူလာတာပါလေ
။စီးပွားရေးကအဲစစ်တပ်အာဏာသိမ်းမှုကလွတ်မြောက်လာပြီးတဲ့နောက်မှာစီးပွားရေးနလန်ထူလာတာဖြစ်ပါတယ်။ဒီကအဖြစ်ပေါ့လေ။ဒီအရသာအစိုးရတွေတက်လာတဲ့အခါမှာပေါ့ခါလီဒါဇီယာတို့အဲနောက်မှာအခုရှိနေတဲ့ဖိခါစီနာတို့သူလက်ထက်မှာစီးပွားရေးကိုအဓိကထားပြီးတော့လုပ်ပါတယ်။သူတို့ဟာအဓိကတိုင်းပြည်ဝင်ငွေကတော့အထက်ချုပ်လုပ်ငန်းပေါ်တယ်အထက်ချုပ်လုပ်ငန်းဆိုလို့ရှိရင်ကမ္ဘာမှာတရုတ်ပြည်ရင်အများဆုံးဒုတိယအများဆုံးထုတ်တဲ့နိုင်ငံဖြစ်နေတယ်ဆိုတော့တရသာအစိုးရတက်လာပြီးရင်တော့နှစ်ပေါင်း20လောက်ရှိပြီပေါ့နှစ်ပေါင်း20အတွင်းမှာဘင်္ဂလားဒေ့ရှ်ကနှစ်စဉ်600ခန့်လုံးတိုးတက်ဖွံ့ဖြိုးလာတယ်ဆိုတော့လည်းအချိန်မဟုတ်ပါဘူးကိုဗစ်ကရောဟာကြောင့်ကျန်တဲ့နိုင်ငံတွေမချိမဆန့်ရုပ်ကန်နေရတဲ့အချိန်မှာဘင်္ဂလားဒေ့ရှ်က 4.3% အဲဒီကာလမှာတိုးတက်ခဲ့တယ်ဆိုရင်အခုဆိုရင်World Bank ရဲ့ကမ္ဘာ့ဘဏ်ရဲ့သမဂ္ဂရဘင်္ဂလားဒေ့ရှ်နိုင်ငံဟာ LDC လို့ခေါ်တဲ့ Least Developed Country ပေါ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံဈေးကလွတ်မြောက်တော့မယ်နောက်တစ်နှစ်နှစ်ကြာရင်ဆိုတော့ခမိုင်းအထက်မှာဘင်္ဂလားဒေ့ရှ်အထိတ်ဆုံးရောက်နေပါပြီဆိုတော့ဘင်္ဂလားဒေ့ရှ်ရဲ့စီးပွားရေးဟာအင်းများဖွံ့ဖြိုးလာရဲဆိုတာဟာအဓိကအဖြစ်အဲ့ဒါဖြစ်တယ်နောက်ပြီးလူတွေကပို့ပြီးတော့သုံးလာနိုင်တယ်လူတွေကလည်းများတယ်ဆိုတော့ပြည်တွင်းဈေးကွက်ကလည်းကြီးမားတယ်ဆိုတော့ပြည်တွင်းပြည်သူတွေသုံးဆွဲလာနိုင်တယ်ဆိုရင်ငွေကြေးလက်ပတ်လာပြီးတော့ဖွံ့ဖြိုးတိုးတက်မှုလန်စာဖြစ်လာတယ်လို့ပြောမှဖြစ်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီဘင်္ဂလားဒေ့ရှ်မှာစစ်အစိုးရရဲ့စွန့်ဆောင်ချက်ကရောဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုမှာအထောက်အကူဖြစ်ပါသလား
စိတ်ပြီးတော့လူတွေကတော့အမှတ်ပေးပြီးတော့ credit ပေးပြီးတော့ရေးရတာမတွေးရပါဘူးဒါပေမဲ့အဲ့ခါလီဒါဇီယာရဲ့အမျိုးသားပေါ့လေပို့ချူကြီးအဲ့ဇီယာရာမန်လက်ထက်မှာသူကလည်းသူ့ရဲ့လက်ထက်မှာတော့သူကဒီကြည်လက်ဒေသကိုစစ်မှုလုပ်ငန်းဖွံ့ဖြိုးတဲ့အခြေခံတွေချမှတ်ပေးခဲ့တယ်။အဲဒီစီးပွားရေးအတွက်လမ်းကြောင်းတွေကိုသူအခြေခံချမှတ်နိုင်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့သူလည်းပဲလုပ်ကြံခံသွားရတယ်နောက်ပိုင်းမှာ။အဲဒီပြီးတော့ဆေးရနာရှင်ကပြန်တက်လာပြန်တော့အဲဆိုအချိန်ကသိပ်ပြီးတော့ကြာသွားပြန်တယ်။အဲဆိုဒီစစ်တပ်အာဏာသိမ်းမှုကစီးပွားရေးအတွက်အထောက်အကူပြုခဲ့တယ်လို့ပြောလို့တော့မရပါဘူး။မြန်မာနိုင်ငံမှာ88အရေးခင်းပြီးတော့တမရီတောက်ပြောတယ်။မင်းတို့တိုင်းပြည်ကကောင်းဆောင်တွေကတနေ့အရာနှုတ်လိုက်ဘာဖတ်လဲခွာတယ်အလုံးတက်လိုက်ရင်ကျွန်တော်လည်းမသိပါဘူးသမကြီးထင်တာကတော့ဒီ6လမ်းရေးအစီရင်ခံစာဖတ်မှာပေါ့အဲ့ဒါ6လမ်းရေးသိအာဏာရှိနေခါလာလေဟုတ်လားကျွန်တော်ပြန်မိတယ်အဲ့တော့သမကြီးတို့တိုင်းပြည်မှာဟောအဲ့တိုင်းပြည်ကောင်းဆောင်ကဘာဖတ်လဲတနေ့အရာလုံးတက်ရင်ဆိုစီးပွားရေး report ကိုကြည့်ခဲ့စီးပွားရေးလာလာပဲလို့ရှိတဲ့အခြေအနေရှိလဲဆိုပြီးတော့က ကတားရမေတိုင်းပြည်ကစီပွားရေးပညာရှင်တွေကဘာကြောင့်ပုဂ္ဂိုလ်အများကြီးပေါ်ထွန်းနေလဲဟုတ်ကူလားသမက်ကားတော့ကဘာဘန်တို့မှာဥဆောင်ခဲ့တဲ့ပုဂ္ဂိုလ်အများကြီးပဲဒီလူတွေစကားကိုတခွန်းမှန်းနားမတော်ကြဘူးလေဒီအာနာရှင်ရဲ့လူကအာနာရှင်ကသူပြောတယ်ဟုတ်တယ်ကျွန်တော်ပြန်စဉ်းစားကြည့်တော့ဟုတ်မယ်အဲ့ဒီခါကျတော့သိပြီဆိုတော့ဘင်္ဂလားဒေ့ရှ်မှာဆူရပါဆိုဘင်္ဂလားဒေ့ရှ်မှာ လိုက်နေတာတွေ့ရတယ်မြန်မာပြည်မှာအဲ့ဒါမျိုးမရှိခဲ့ပါဘူးဆိုတော့အဲ့ဒီအဓိကခွာရလို့ပြောမှာပါအ
ဲ့တော့စစ်တပ်ကဘယ်ချိန်ရပြင်ပြီးတော့ဆုတ်ခွာသွားတာပါလဲ
ခလီရဇီယမျိုးသားဗိုလ်ချုပ်ဇီယဗိုလ်ချုပ်ကြီးဇီယရမန်လွတ်ကြံခံပြီးနောက်မှာ1990မှာအဲ့ဒီဟာဖြုတ်ချလိုက်တယ်ပေါ့လေအဲ့ဆရာအရသားတွေအဲ့ဆွင့်ကျင်ကြတယ်အဲ့ခလီရဇီယကိုယ်တိုင်ဥဆောင်ပြီးတော့စစ်ဆရာကိုတွန်းလှန်ပြီးတော့ဖြုတ်ချခဲ့ပါတယ်အဲ့ထောက်မှာဒီကောက်ပွဲလုပ်ပြီးတဲ့အခါသူတက်လာတယ်ဆိုတော့အဲ့နောက်ပိုင်းမှာတော့ဆေးဆွေးဟာသူတိပြန်တက်မလာသေးဘူးဆိုတော့အဲ့အချိန်မှာပြည်သူတွေရဲ့အင်အားနဲ့ဖြုတ်ချခဲ့တယ်မြန်မာစစ်တပ်နဲ့ကွာတာကတော့ဘင်္ဂလားဒေ့ရှ်မှာစစ်တပ်အနာသိမ်းတဲ့ဟာငါတို့ဒီထာဝရတိုင်းပြည်ကိုကြီးစိုးနေမယ်ဆိုတဲ့စိတ်ဓာတ်မျိုးနဲ့လှုပ်ခတ်တာတော့မတွေ့ရဘူးမြန်မာနိုင်ငံမှာလွတ်လပ်ရေးတိုက်ပွဲတွေဟာငါတို့လုပ်ပေးခဲ့တဲ့တိုင်းပြည်ငါတို့အဲ့သမိုင်းမှားတဲ့သူတွေကအခုလူတွေဆိုတော့အဲ့နာမည်ကြီးပြင်းလာကြတယ်ထင်ပါတယ်ငါတို့ယူပေးလို့ရတာတော့ဘင်္ဂလားဒေ့ရှ်လုံးရောက်ရေးမှလည်းပဲဘင်္ဂလားစစ်တပ်ဟာအရေးကြီးပါတယ်ဒါကြတော့ဘင်္ဂလားနိုင်ငံဟာအိန္ဒိယအင်္ဂလိပ်ပြန်ပိုက်ခဲ့တော့အိန္ဒိယပါကစ္စတန်တပေါင်းတည်းထဲမှာနေခဲ့တယ်အိန္ဒိယကမှဟိုစစ်ပါရေးအရေးတော်ဘုံလို့ခေါ်တဲ့စီပွိုင်းမြူနီဆိုတာရှိတယ်အိန္ဒိယသားတွေကတော့နောက်ပိုင်းမှတော့ဟာပထမလွတ်လပ်ရေးတိုက်ပွဲလို့သူတို့သုံးလာကြတယ်1856ခုနှစ်မှာဖြစ်တဲ့တင်အဲ့ဒီခါမှာဖြစ်တဲ့နောက်မှာဒီမွတ်စလင်ဘင်္ဂလားလေးစစ်သားတွေသိမ်းမထားတော့ဘဲနဲ့အဓိကအင်္ဂလိပ်ကထလာတာကပန်ဂျာဘီတို့ပထန်တွေအဲ့ဟာတွေအဓိကထလာတယ်သူကစီစီစီသွေးစီရယ်ဘင်္ဂလားဒေ့ရှ်ကိုသိပ်ပြီးတော့ဦးစားပေးမှုထားတယ်။နောက်အိန္ဒိယလွတ်လပ်ရပြီးတော့လည်းပဲအဲ့လိုပဲအစင်လာတိုင်းအင်္ဂလိပ်စစ်တပ်တိုင်းဖွဲ့စည်းတယ်။ရှေ့ပါကစ္စတန်နဲ့နောက်ပါကစ္စတန်ဆွေးတော့အိန္ဒိယကိုခလဲမှာထားပြီးမိုင်းတထောင်အကွာရှိနေတယ်။ဆိုတော့ရှေ့ပါကစ္စတန်ဘင်္ဂလားဒေ့ရှ်ပေါ့အတောက်ဖက်ကစစ်သားတွေပဲလာပြီးအထူးထံများတယ်။အဲ့ဒီဒုဗက်ဒေသတွေပေါ့လေဆိုတော့ဒါကိုဘင်္ဂလားဒေ့ရှ်မျိုးတွေကမကျေနပ်ဘူး။နောက်ပဒီပခါဖြစ်ပြီးတော့လွတ်လပ်ရေးခွဲထွက်လာတဲ့ခါမှာဘင်္ဂလားဒေ့ရှ်ကလူမျိုးတွေကအဲ့ဒီကကျန်တဲ့ဘင်္ဂလားဒေ့ရှ်စစ်သားတချို့ ਨੇ ဘင်္ဂလားဒေ့ရှ်ကအဲ့ဒါပါခေါ်လဲမုတ်တီဘခီနီဆိုတာဒါ Liberation Front ပေါ့လေလွမြောက်ရေးတပ်ဦးစုဖွဲ့ပြီးတော့သူတို့ forces ဆိုပြီးတော့တွန်းလှန်ကြတယ်သို့တော်လည်းပဲသုံးသပ်သူတွေကအဓိကအဖြစ်သူတို့ဟာအိန္ဒိယစစ်တပ်ကဝင်ပြီးတော့လေကျင်းပေးတာစင်တန်းပေးတာသူတို့လုပ်ပေးလို့တာဖြစ်တယ်လို့မထစ်ပေးကြတယ်ဆိုတော့ဘင်္ဂလားဒေ့ရှ်စစ်တပ်ရဲ့အစင်လာဟာသိပ်ပြီးတော့ကြီးမားခဲ့တယ်လို့မရှိဘူး။
အဲဘင်္ဂလားဒေ့ရှ်မှာစစ်တပ်ကပြန်လာနိုင်တဲ့အလားအလာကရောဘယ်လိုရှိပါလဲ
။ပြန်လာနိုင်ပါတယ်။အခုတချို့သုံးသပ်သူတွေက2024 January ပေါ့မကြခင်မှာဘင်္ဂလားဒေ့ရှ်မှာအထွေထွေရွေးကောက်ပွဲကျင်းပမယ့်အချိန်ဖြစ်ပါတယ်။ဆိုတော့ဒီရွေးကောက်ပွဲကျင်းပဖို့အတွက်အတိုက်ခံပါတီဖြစ်တဲ့အဲခါလီဒါဇီယာရဲ့ BNP ဘင်္ဂလားဒေ့ရှ် Nationalist Party နဲ့ Now Islam Jamaat al Islami ဆိုတဲ့ပါတီရှိတယ်သူကတော့ပါသာရေးကိုတရားထားဒီလိုပါတီတွေကဘယ်လိုတောင်းဆိုနေလဲဆိုရင်ရှေ့ခါစင်ဟာအစိုးရနှုတ်ထွက်ပြီးတော့ဂျက်ဖြတ်အစိုးရကိုကြီးကြပ်ခိုင်းမှာရွေးကောက်ပွဲကိုတောင်းဆိုနေတယ်ဆိုတော့အဲ့ဒီခါကိုဘယ်လိုညှိရမလဲမသိဘူးတောင်းဆိုလို့မရရင်ရွေးကောက်ပွဲမှာပြဿနာအများကြီးဖြစ်လာနိုင်တယ်ဆိုတော့ဒီပြဿနာတွေဟာသိအရေးကြီးတယ်အရွေးကောက်ပွဲကလည်းမငြိမ်သက်မှုကသိအရေးကြီးတယ်အထူးသဖြင့်အဲ့ဒီ Islamist Warrior ဘာကနာ Jamaat al Islami ပါတီကလူတွေကတော့ပြင်းထန်ကိုဒါကိုဥဆောင်ပြီးတော့လုတ်ကြမှာဆိုတော့ဒီလိုလုတ်လိုက်ရင်ထိနိုင်ပါမလားမထိနိုင်ရင်စစ်တပ်ကငါတို့ဝင်ယူမယ်ဆိုတော့ဖြစ်ကောင်းလဲဖြစ်သွားနိုင်တယ်ဆိုအခုလောလောဆယ်မှာတော့နှစ်ပေါင်း30ကျော်ပေါ့လေလုံအားစစ်တပ်ကိုသူတို့ဖယ်ထားခဲ့ပြီဘာကြောင့်ဖယ်ထားနိုင်တယ်လဲဆိုရင်အဓိကအကြောင်းရင်းကတော့ရှေခ်ခါစီနာဟာစစ်တပ်နဲ့တက်အောင်ပေါင်းနိုင်တယ်သူကအခုခါမှာနောက်ပြီးတော့စစ်တပ်ကိုသူကဒီသူတို့လူကျင်တဲ့ budget ကိုလည်းပဲလုံလုံလောက်လောက်ပေးထားတယ်။နောက်တစ်ခုကဘင်္ဂလားဒေ့ရှ်စစ်သားတွေကိုကုလသမဂ္ဂရဲ့လုံခြုံရေးထိန်းသိမ်းမှုတပ်ဖွဲ့မှအဓိကအဖြစ်ရထားအောင်သူကလုပ်ပေးထားတယ်ဆိုတော့သူတို့ပြည်ပဝင်ဝင်လည်းရှိရဆိုတော့စစ်တပ်ကဟုတ်နေတယ်။နောက်စစ်တပ်ကစောစောကပြောခဲ့တယ်လို့ပဲသူတို့ဟာလည်းပဲတိုင်းပြည် stability ကိုထိန်းသိမ်းရတဲ့ National Institute ငါတို့ပဲရှိရဆိုတော့စစ်တပ်ကလည်းသူတို့သွင်းပေးတယ်။ဆိုတော့အဲ့ဒီဟာတွေကလောလောဆယ်မှာထိန်းထားတာပါ။ခုနကပြောတဲ့ရွေးကောက်ပွဲနီးလာလို့ပြဿနာဖြစ်တဲ့ဆိုရင်တော့အဘင်္ဂလားဒေ့ရှ်စစ်တပ်ပြန်လာမလားဆိုတာလည်းပဲဒါအဓိကမေကွန်ထုတ်စရာစဉ်းစားစရာဖြစ်ပါတယ်ခင်ဗျာ
ဒီအရှိဘဲအိနီချင်းကိုကြည့်မယ်ဆိုရင်ထိုင်းနိုင်ငံထိုင်းနိုင်ငံမှာလည်းအကြိမ်ကြိမ်အာဏာသိမ်းခဲ့တာပါဒါပေမဲ့စီးပွားရေးအရာကြတော့စိုးစိုးဝါးဝါထိခိုက်တာကိုမတွေ့ရပါဘူးအဲ့ဒါရောဘာကွာတာပါလဲ
အဓိကထိုင်းနိုင်ငံရဲ့ကောင်းကွက်ကအဲ့ဒါပါပဲစီးပွားရေးကိုရောသူတို့ထိခိုက်အောင်မလုပ်ဘူးစစ်တပ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတရားစီရင်ရေးအုပ်ချုပ်ရေးဥပဒေပြေအာဏာအားလုံးကိုစစ်တပ်လက်ထက်မှာထိုက်တယ်ဥစစ်တပ်တော့မဟုတ်ဘူးစစ်ဘုံချုပ်ကြီးတယောက်ထဲလက်ထက်မှာထည့်ပြီးသူကအာဏာရှင်ဖြစ်သွားတာကိုထိုင်းမှာကျတော့စစ်တပ်ကအာဏာသိမ်းရဲ့သူအစိုးရရန်တရားကိုတော့သူတို့ချုပ်ကိုင်နေတာစစ်ပွားရေးတွေကျတော့ဖြစ်နေတဲ့ပြမထိခိုက်အောင်သူတို့လုပ်ပြတာတွေ့ရတယ်ဆိုတာဒါသူရဲ့အကောင့်တစ်ခုပေါ့လေနောက်ပြီးတော့ထိုင်းရဲ့စစ်တပ်ကတော့ထိုင်းစစ်တပ်ဟာတကယ်တော့မြန်မာလိုစီးကြရက်တည်ရဲ့လို့ပြောမှာတဲ့ဘရင်စနစ်နဲ့ပူးတွဲပြီးတော့ရှင်တွဲပြီးတော့ရှင်သန်နေလို့ပြောမှာဖြစ်ပါတယ်so business မကြဆုံးသဖြင့်ထိုင်းမှာစစ်တပ်ဆိုလာပဲဆက်လက်ရှိနေမှာပဲသို့သော်စစ်တပ်ဒီဘီရင်ရှိနေအတွက်ဗမာနိုင်ငံမှာလို့လုံးဝသဲဥဆံမင်းဘီရင်တပါလို့အာဏာကိုအလုံးချုပ်ကင်ထားတဲ့လူတော့မဖြစ်နိုင်ဘူးဘီရင်ကိုငဲ့ပြီးတော့သူတို့လိုအောင်မှာဖြစ်တယ်ဆိုတော့အဲ့ဒါမြန်မာစစ်တပ်နဲ့အရန်ခေါ်ပါတယ်ဆိုတော့စီးပွားရေးကိုလည်းပဲဆက်ပြီးတော့လွတ်ထားတယ်အခုပြည်သူတွေဆိုရင်လည်းပဲအခုတက်လာတဲ့အစိုးရလည်းစစ်တပ်နဲ့လုံးဝကင်းတာမဟုတ်ဘူးထိုင်းမှာလည်းပဲသို့သော်လည်းပဲစီးပွားရေးလုပ်ပိုင်ကပို့ပြီးတော့ရလာတယ်ဆိုတော့လူတိုင်းဟာပြောနေရတယ်ဆိုတာကိုကြားပါတယ
်။နောက်တစ်ခုကဒီအရှိတအောင်အာရှဒေသတွင်းနိုင်ငံတွေနဲ့နှိုင်းယှဉ်မယ်ဆိုရင်လေလာအိုဆိုကမ်ဘောဒီးယားတို့နဲ့စာရင်မြန်မာစီးပွားရေးအခြေအနေကရှေ့မတက်ဘူးဖြစ်နေပါတယ်။နောက်ဗီယက်နမ်ဆိုရင်ဒီမိုကရေစီနိုင်ငံမဟုတ်ပါဘူး။ဒါပေမဲ့စီးပွားရေးမှာကြတော့ကောင်းတယ်လို့ပြောလို့ရပါတယ်။အဲ့ဒါရောဘာကြောင့်မှလဲ
။နိုင်ငံတွေမှာတပါတီကြီးစုတယ်ပေါ့လေလာအိုစနဲ့ကဗီယက်နမ်ကတော့ကွန်မြူနစ်ပါတီကြီးဆိုရဲထိုင်းကင်ဘောဒီးယားမှာကြတော့အခုဆိုရင်သူရဲ့သာဟွန်ဆန်းရဲ့သူ့သားကိုဒါနာတွဲခဲ့တယ်အဲ့လိုမျိုးလုပ်တော့လဲပဲစစ်တပ်ကမပါဘူးသူတို့စီမှာအဓိကကွန်မြူနစ်ပါတီကြီးဆိုရဲနိုင်ငံတွေမှာလည်းပဲကွန်မြူနစ်ပါတီအရသားတွေသာဖြစ်တယ် even တရုတ်မှာတော့မှအဲ့လိုပဲစစ်တပ်မဟုတ်ဘူးအဲ့ဒါကွန်မြူနစ်ပါတီကအရသားတွေကြီးဆိုတာဖြစ်တယ်ဆိုတော့အကြမ်းပြင်းညုံချောမဆွဲရမယ်ဆိုရင်တော့စစ်တပ်ကြီးစုမှုလဲကကင်းတယ်ဘာပဲပြောပြောသူတို့အရသားတွေပဲဆိုတော့သူတို့လည်းပဲတိုးတက်နေလားလားစီးရပြောမှာပါအ
ဲ့တော့ဒီတော့ဦးကျော်စန်းသားရေမြန်မာစီးပွားရေးအခြေအနေကပြန်ပြီးတော့တိုးတက်လာဖို့ဘယ်ချိန်မျှော်လင့်နိုင်ပါမလဲ
အမနာခက်ခဲပြီးမိခုပါပဲကျွန်တော်လည်းမကန့်မှန်းတတ်ပါဘူးဒါစီးပွားရေးပညာရှင်တွေကပုံပြီးကန့်မှန်းမှာဖတ်မှန်းနိုင်မှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ဖတ်မိသလောက်ကျွန်တော်ထိတွေ့မိသလောက်စီးပွားရေးဘယ်ပညာရှင်ကမှလဲစီးပွားရေးအနာဂတ်အတွက်အလားအလာကောင်းတယ်ဆိုတာပြောကြတာမတွေ့ရပါဘူးဆိုတော့ကျွန်တော်တို့လည်းသူတို့ပြောတာကိုပဲလက်ပတ်ကြီးနားထောင်ယူကလွတ်ပြီးတော့ခမရအင်မတန်ခက်ပါတယ်အကောင်းဆုံးဖြစ်ပါစေလို့တော့အမြဲတမ်းဆုတောင်းနေပါတယ်ဒါပေမဲ့စမ်းကြည့်ရမှာပေါ့လေ
ဟုတ်ကဲ့ပါအခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ပါဘူ
အနာသိမ်းမှုတွေကြုံတွေ့ခဲ့တဲ့နိုင်ငံတွေအချင်းတူတူအင်းကြီးချင်းနိုင်ငံတွေနဲ့ဆိုင်ရမြန်မာစီးပွားရေးချွတ်ချုံကြံရတဲ့အကြောင်းရင်းအယ်ဒီတာဦးကျော်စန္ဒကဆွေးနွေးသုံးသပ်သွားတာပါရှင် VOA မြန်မာပိုင်းရဲ့မနေ့ကအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခရော့အပတ်စင်ကဏ္ဍဖြစ်တဲ့အားကစားကဏ္ဍကိုမထုတ်လို့ခင်မှာတော့အရင်ဆုံးလူတို့နဲ့ဂျမားရဲ့အစီအစဉ်ဖက်လက်ပေးရအောင်ပါမြန်မာနိုင်ငံမှာအတွေ့အရများလာတဲ့စီချိုယောဂအကြောင်းတီးကောင်းစရာတွေကိုဒီတစ်ပတ်သင်ဆက်ထားပါတယ်စီချိုယောဂရှိနေသလားဆိုတာကိုသိနိုင်ဖို့ဘလိုရီစံသက်ဆစ်ဆေးနိုင်ပါသလဲဒေါက်တာတန်ဆော်ကလူလူနဲ့ကျမရဲ့အစီအစဉ်မှာတင်ပြထားပါတယ်ရှင
်စီချိုယောဂရှိမရှိဆိုတာကိုသတင်းကြတဲ့ပမာဏပုံမူတည်ပြီးဆုံးဖြတ်ရလေရှိတာပါသတင်းကြတဲ့ပမာဏတွေဟာအမြဲတမ်းပုံမှန်အတိုင်းရှိနေနိုင်ပါသလားသတင်းကြတဲ့ပမာဏဘလို့ပြောင်းလဲသွားရင်စီချိုယောဂရှိတယ်လို့သတ်မှတ်ပါသလဲစတဲ့သတင်းကြတဲ့စစ်ဆေးပြီးစီချိုယောဂရှိမရှိသတ်မှတ်တဲ့နည်းလမ်းတွေအကြောင်းကိုသမတော်တို့ဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်စီချိုသွေးချိုယောဂရှိပြီလို့သတ်မှတ်တာဒီခန္ဓာကိုယ်ထဲမှာသွေးထဲမှာရှိတဲ့အချို့ပမာဏနဲ့ပဲဆရာတို့ကဆုံးဖြတ်တာဖြစ်ပါတယ်အဲ့တော့ဒီဆရာတို့ခန္ဓာကိုယ်တွင်းမှာရှိတဲ့အချိုဓာတ်ကိုသတ်မှတ်တဲ့နေရာမှာဆရာတို့2မျိုးရှိပါတယ်အဓိကအဖြစ်ပေါ့နော်တစ်ကတော့အစာမစားမီ fasting blood sugar ပေါ့နော်နောက်တစ်ခုကတော့ဆရာတို့ကအစာစားပြီး2နာရီသုံးမဟုတ်ဒီကြုံတဲ့အချိန်မှာဖောက်လိုက်တာပေါ့နော် random blood sugar လို့ခေါ်တာပေါ့ဒီပမာဏပေါ်မူတည်ပြီးတော့ဆရာတို့ကစီးချိုဖြစ်မဖြစ်ဆုံးဖြတ်လို့ရပါတယ်ပေါ့နော်အဲ့တော့ဆရာတို့ဒီစီးချိုသတ်မှတ်တဲ့အခါမှာ ီ American Diabetes Association တို့ WHO နော်ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ကနေသတ်မှတ်ထားတဲ့ခန်းမ်းလေးတွေရှိပါတယ်ဆိုတော့အဲ့ဒါလေးတွေကနည်းနည်းလေးအဲကွာခြားမှုရှိတယ်ပေါ့နော်ဥပမာအားဖြင့်ဆရာတို့ကအစာမစားမီစီးကြိုလို့ဘယ်လောက်မှသတ်မှတ်ပြလဲပေါ့နော်ဆရာတို့က milligram percent နဲ့ပြောမယ်ဆိုလို့ရှိရင်ဆိုတချို့တွေက130 milligram အထက်ဆိုရင်စီးကြိုလို့သတ်မှတ်တယ်တချို့တွေက125 126 milligram အထက်ဆိုရင်ဆရာတို့ကစီးကြိုလို့သတ်မှတ်တယ်ပေါ့နော်အဲ့တော့ normal ကဘယ်လောက်လဲဆိုရင် normal ကအစာမစားခင်100 milligram အောက်မှာရှိတယ်။အဲ့ဒီခါကျတော့ဆရာတို့က normal နဲ့ပုံမှန်လူနဲ့ဆရာတို့ကဒီစီးချိုလို့သတ်မှတ်တဲ့ဂျားမှာကဏ္ဍလေးတွေဟာနော်ဥပမာပြောမယ်ဆိုရင်အစာမစားမီပဲပြောမယ်ဆိုရင်100နဲ့130ဂျားပေါ့နော်100အောက်ကတာမန်လူ130ကစီးချိုပထိန်လိမ့်နိုင်တော့စီးချိုရောပါတယ်။ဒါဆို100နဲ့130ဂျားထဲမှာရှိရင်ဘယ်လိုပြောမလဲ။ဒါကိုဆရာတို့ကစီးချိုအချိုကာလpre diabetes impaired fasting glucose ဆိုခေါ်တယ်เนาะအဲ့ဒါဘာအဓိပ္ပာယ်လဲဆိုတော့အချိုဓာတ်ကိုတာမန်လူတွေလိုမထိန်းနိုင်တော့ဘူးလေအချိုကာလเนาะတာမန်လူတွေလိုမထိန်းနိုင်ဘူးဆိုတာဘာလဲဆိုရင် तू ကအချိုမစားရင်တာမန်တိုင်းပဲရှိနေမယ်တဲ့เนาะကြားတို့ထင်းချက်တို့အချိုပါတဲ့အစားအသောက်တွေမစားဘူးဆိုရင်ဖောက်လိုက်ရင်60ပဲရှိမယ်100အောက်မှာပဲရှိဒါပေမဲ့အချိုရေတပူးတောက်လိုက်မယ်เนาะကော်ဖီလက်ဖက်ရေချိုချိုတောက်ခဲ့မယ်ဆိုရင်နောက်တစ်ရက်မနေ့မှာဖောက်လိုက်လို့ရှိရင် तू ကတရားနဲ့တရားတစ်စက်ချာရောက်ဘာအဓိပ္ပာယ်လဲဆိုရင်ခုနကဆရာတို့အချိုရည်နဲ့လက်ဖက်ရည်မှာပါတဲ့အချိုဓာတ်ကိုတာမန်လူကဲ့သို့မထိန်းနိုင်တော့ဒီတိုင်းဆက်လက်နေထိုင်သွားမယ်ဆိုရင်သူဒီနောက်6လနဲ့တစ်နှစ်တွင်မှာ130ကျော်ပြီးစီးကျိုယောဂတဲ့ကဲ့သို့တတ်မှတ်ခြင်းခံရတယ်ပေါ့နော်အဲ့တော့ဆရာတို့ကတော့ဒီစီးကျိုယောဂတတ်မှတ်ခြင်းမတတ်မှတ်ခြင်းတဲ့ကိုနောက်ပိုင်းမှာတော့စီးကျိုထိန်းသိမ်းလို့နော်အချိုဓာတ်ကိုထိန်းသိမ်းနိုင်တယ်မထိန်းသိမ်းနိုင်တဲ့အပေါ်မှာမူတည်ပြီးတော့နောက်ဆက်တွဲယောဂဖြစ်သွားမှာဖြစ်ပါတယ်ဒါကြောင့်မလို့ဆရာတို့ကဒီစီးကျိုယောဂသတ်မှတ်ဖို့ဆိုရင်တာမန်စီးတဲ့နဲ့ပမာဒတဲ့မြင့်နေရင်တော့ဒါဒီစီးကျိုအချိုကာလသဘို့စီးကျိုဖြစ်နေပြီစီးကျိုအချိုဓာတ်ထိန်းသိမ်းမှုမှာအနောက်ရှဲအဟံတားတွေဖြစ်နေပြီသူ့ရဲ့နေထိုင်စားသောက်မှုပုံစံကိုပြောင်းလဲတင်ပြီလို့အကြံပြုပါတယ်နော်ဒါဒီဆရာကကအစာမစားမီကိစ္စနဲ့နမူနာပြောခဲ့တာပေါ့နော်အဲ့တော့အစာစားပြီးတဲ့အချိန်မှာဘယ်အချိန်မှာဖောက်ဖောက်တာမန်လူတွေဒီ140 mg အောက်မှာရှိပါမယ်စီးကြိုကို180 mg ကျော်ရင်သတ်မှတ်ပါဒါကြောင့်မလို့လူတယောက်ကအချိန်မီးခေါ်ပြီးစီးကြိုစစ်လိုက်တဲ့အချိန်မှာဆရာက140အောက်ဆိုရင်စီးကြိုထိန်းသိမ်းမှုကောင်းတယ်အချိုဓာတ်ကိုသူထိန်းသိမ်းနိုင်တယ်စီးကြိုယောဂမရှိသေးဘူး180ကျော်ရင်စီးကြိုမထိန်းနိုင်နိုင်တော့ဘူးစီးကြိုယောဂရှိနေပြီ140နဲ့180ကြားဆိုလို့ရှိရင်စီးကြိုအချိုကာလဖြစ်နေပြီအချိုဓာတ်ကိုတာမန်လူတွေလိုမထိန်းသိမ်းနိုင်တော့ဘူးလို့အကြံဉာဏ်သတ်မှတ်လို့ရပါ
စီးကျိုယောဂရှိမရှိဆိုတာကိုတိုင်းတာစစ်ဆေးတဲ့နေရာမှာသွေးတင်းတကြားတဲ့ပမာဏကိုတိုင်းတာစစ်ဆေးတဲ့အပြင် HbA1c တိုင်းတာစစ်ဆေးတဲ့နည်းလမ်းကိုလည်းအသုံးပြုရလေရှိပါတယ် HbA1c ဆိုတာဘာကိုပြောတာပါလဲ HbA1c စမ်းသပ်စစ်ဆေးတဲ့နည်းလမ်းကိုဘယ်လိုပြုလုပ်လို့ရပါသလဲဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ဒီထက်ပို့ပြီးတော့ဆရာတို့တိကျကြည့်ရင်တော့ဒီလွန်ခဲ့တဲ့3လအတွင်းမှာဒီရှိခဲ့တဲ့အချိုဓာတ်ပမာဏကိုဟိုသိရှိနိုင်တဲ့hemoglobin A1C ဆိုတဲ့ဓာတ်ကိုစစ်ဆေးရင်လေဆရာတို့ကလက်တလောထိန်းသိမ်းမှုမဟုတ်ဘဲနဲ့လွန်ခဲ့တဲ့3လအတွင်းမှာကိုယ့်ရဲ့ခန္ဓာကိုယ်ဒီအချိုဓာတ်ကိုထိန်းသိမ်းနိုင်မှုရှိတယ်မရှိဘူးကိုလည်းဆရာတို့ကမှန်းဆပြီးပြောနိုင်ပါတယ်။ဒါကြောင့်မလို့အခုနောက်ပိုင်းမှာဆရာတို့က hemoglobin A1C ကိုပို့ပြီးတော့ဒီစီးကျို့ထိန်းသိမ်းမှုအတွက်ကိုအဓိကထားပြီးပြောကြလိုက
်။စီးကျို့ရောဂါရှိမရှိဆုံးဖြတ်နိုင်မှုအတွက်လှုပ်ဆောင်လို့ရတဲ့စမ်းသပ်စစ်ဆေးမှုနည်းလမ်းတွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်။
စီချိုယောဂအကြောင်းတည်ကောင်းစရာတွေကိုတောက်တာတန်စောကလူလုံးွဲ့ကျမရဲ့အစီအစဉ်မှာတင်ပြသွားတာပါရှင်။အခုတော့အပတ်စဉ်တင်ဆက်နေကြအားကစားကဏ္ဍအလေးရောက်ပါပြီ။တရုတ်နိုင်ငံမှာကျင်းပနေတဲ့19ချိန်မြောက်အာရှအားကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကပိုက်ကျော်ခြင်းမှာရွှေတံဆိပ်ရသွားခဲ့ပါတယ်။ Greece နိုင်ငံ Olympic အားကစားကွင်းကြီးကိုအာဏာပိုင်တွေကရက်အကန့်အသတ်မရှိပိတ်ထားလိုက်ပါတယ်။ Spain မှာတော့ Barcelona အသင်းနဲ့ Spain ဘောလုံးအဖွဲ့ချုပ်တွေကိုရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေစစ်ဆေးပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ပြောပြထားပါတယ်။
မင်္ဂလာပါကျွန်တော်ရနိုင်မှာ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်19ချိန်မြောက်အာရှအားကစားပြိုင်ပွဲကိုတရုတ်နိုင်ငံမှာဆက်လက်ကျင်းပနေရမှာအရှင်တရုတ်နိုင်ငံကအစုပ်စိတ်ကြီးအများဆုံးယူထားပြီးတော့အဲ့နောက်မှာတော့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒုတိယနဲ့တတိယနေရာမှာတိုက်နေကြပါတယ်တရုတ်နိုင်ငံကပြေးခုတ်ပြစ်ရေခူးအလေးမဒိုင်ဘင်းသနပ်ပြစ်သပွဲတွေတင်းနစ်ကျွန်မလေးလောရွက်လေဝူရှူးစတဲ့အားကစားနည်းတွေမှာရွှေတံဆိပ်တွေအတော်များများရထားပြီးတော့အခုဆိုရင် ရွှေတိရစိတ်160ကျော်ရထားပါတယ်မြန်မာနိုင်ငံအတွက်ပထမဆုံးရွှေတိရစိတ်ကိုတော့အောက်တိုဘာ4ရက်နေ့ဗုဒ္ဓဟူးနေ့မှာပဲအမျိုးသား4ယောက်တွဲပိုက်ကြော်ချင်းကနေရရှိခဲ့ပါတယ်မြန်မာနဲ့အင်ဒိုနီးရှားတို့ဖိုင်နယ်ကစားကြတာမှာမြန်မာက21-23 24-22နဲ့နှစ်ပွဲပြတ်နိုင်ပြီးတော့အခုနှစ်အာရှအားကစားပြိုင်ပွဲရဲ့ပထမဆုံးရွှေစိတ်ကိုရရှိသွားခဲ့ပါတယ်ဘလုံးပွဲတွေဘက်မှာတော့အမျိုးသမီးစီမီဖိုင်နယ်ပွဲတွေကိုအင်္ဂါနေ့ကကစားခဲ့ကြပြီးတော့ပထမစီမီဖိုင်နယ်မှာမြောက်ကိုရီးယားကဥဇဘက်ကစ္စတန်ကို6-0မရှိနဲ့အပြတ်အသတ်အနိုင်ရသွားခဲ့ပါတယ်အင်ရှန်တရုတ်နဲ့ဂျပန်တို့ရဲ့ဒုတိယစီမီဖိုင်နယ်ပွဲမှာတော့ဂျပန်က4-3နဲ့နိုင်သွားလို့ဂျပန်နဲ့မြောက်ကိုရီးယားတို့ဖိုင်နယ်မှာတွေ့ကြမှာဖြစ်ပြီးတော့တရုတ်နဲ့ဥဇဘက်ကစ္စတန်တို့ကတော့တတိယနေရာလူရမှာဖြစ်ပါတယ်အရှာကစားပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ခဲ့တဲ့မြန်မာအမျိုးသမီးဘောလုံးအသင်းကတော့အုတ်စုနောက်ဆုံးပွဲစဉ်မှာဖိလစ်ပိုင်ကို3-0မရှိနဲ့ရှုံးပြီးတော့တပွဲနိုင်တပွဲရှုံးတဲ့ပြိုင်ပွဲကနေထွက်ခဲ့ရပြီးတော့အမျိုးသားဘက်မှာတော့မြန်မာအသင်းဟာဒုတိယအဆင့်ရှုံးထွက်မှာဂျပန်ကို5-0မရှိနဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်ခဲ့ရပါတယ်ကျတောင်ပြိုင်ပွဲတွေဘက်မှာတော့တရုတ်နိုင်ငံကအမျိုးသားအသင်းလိုက်ကျတောင်မှာအိန္ဒိယကို3-2နဲ့နိုင်ပြီးတော့ရွှေစိတ်ရခဲ့ပေမဲ့အမျိုးသမီးအသင်းလိုက်မှာတော့တောင်ကိုရီးယားကတရုတ်ကို3-0ပြတ်နဲ့အနိုင်ရပြီးတော့ရွှေတိရစိတ်ရသွားခဲ့ပါတယ်။ဒါဟာတောင်ကိုရီးယားအမျိုးသမီးကျက်တောင်အသင်းအတွက်တော့29နှစ်အတွင်းအာရှအားကစားပြိုင်ပွဲမှာပထမဆုံးအချိန်ရွှေတိရစိတ်ပြန်ရတာလည်းဖြစ်ပါတယ်။အလေးမပြိုင်ပွဲတွေဘက်မှာတော့မြောက်ကိုရီးယားကအမျိုးသမီးအလေးမအားကစားသမား2ဦးဖြစ်တဲ့ယီဆောင်ဂန်းနဲ့ကမ်ဟျွန်ယောင်တို့ကပြီးခဲ့တဲ့စက်တင်ဘာ30ရက်နေ့ကအမျိုးသမီး48ကီလိုနဲ့55ကီလိုအလေးမပြိုင်ပွဲတွေမှာစုစုပေါင်းကမ္ဘာစံချိန်5ခုတင်နိုင်ခဲ့ကြပါတယ်။မြန်မာကတော့ဒီနေ့အာဆာဟုစားပြိုင်ပွဲမှာကစားနည်း5မျိုးဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့ဝူရှူပိုက်ကျော်ချင်းနဲ့ရိုးရော်လီပြိုင်ပွဲတွေမှာစုစိတ်တွေရဖို့မှန်းထားတယ်ဆိုပြီးတော့မြန်မာအာဆာအဖွဲ့ခေါင်းဆောင်ဦးခွန်ကြအောင်ကအစောပိုင်းမှာပြောထားပါတယ်။2018တုန်းကအင်ဒိုနီးရှားနိုင်ငံမှာကျင်းပခဲ့တဲ့အာဆာအာဆာပြိုင်ပွဲမှာတော့မြန်မာကအာဂဇာနီ5မျိုးဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့မြို့သမီးပိုက်ကျော်ချင်းနဲ့ဝူရှူပြိုင်ပွဲတွေမှာကျေးဇူးသိမ်းနှစ်ခုရခဲ့ပါတယ်ခင်ဗျာအင်္ဂလကအာဂဇာပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့ကောင်းကြီးပြိုင်ပွဲဘက်မှာတော့ကမ္ဘာကောင်းကြီးပြိုင်ပွဲတွေရဲ့ကအထင်ကြီးနာမည်ကြီးကောင်းကြီးပြိုင်ပွဲတစ်ခုဖြစ်တဲ့ Ryder Cup ကောင်းကြီးပြိုင်ပွဲကိုပြီးခဲ့တဲ့သတင်းပတ်ကအီတလီနိုင်ငံရောမမြို့မှာကျင်းပခဲ့ပါတယ်ဥရောပနဲ့အမေရိကန်အသင်းနှစ်သင်းတို့ကြားနှစ်နှစ်တစ်ကြိမ်ပုံမှန်ကျင်းပလေ့ရှိတဲ့ဒီ Ryder ဖလားကောက်သီးပြိုင်ပွဲကိုဥရောပအသင်းကဒီနှစ်မှာအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဥရောပအသင်းဟာပထမနှစ်ရက်မှာတည်းကရှေ့ကနေဦးဆောင်နေခဲ့ပေမဲ့တတိယနေ့ဖြစ်တဲ့နောက်ဆုံးနေ့မှာတော့အမေရိကန်အသင်းကနိုင်ပွဲတွေပြန်ရပြီးနောက်ကနေပြန်လိုက်လာတဲ့အတွက်အကျိတ်နယ်ကစားခဲ့ကြပြီးတော့နောက်ဆုံးမှာတော့ဥရောပအသင်းက16မှတ်ခွဲ17မှတ်ခွဲနဲ့အနိုင်ရပြီးတော့ Ryder ဖလားကိုအနိုင်ရသွားခဲ့တာဖြစ်ပါတယ်။လုံးဝနှစ်ကအမေရိကန်မှာကျင်းပခဲ့တဲ့ကတော့အမေရိကန်အသင်းကအနိုင်ရခဲ့ပြီးတော့ဥရောပအသင်းကအခုတစ်ကြိမ်ပြန်နိုင်လိုက်တဲ့အတွက်1993ခုနှစ်နောက်ပိုင်းဥရောပမြေမှာအမေရိကန်အသင်းကိုတစ်ကြိမ်မှမရှုံးသေးတဲ့စံချိန်ကိုဆက်ပြီးတော့ထိန်းသွားခဲ့ပါတယ်။ဒါပြန်1993ခုနှစ်နောက်ပိုင်း17ကြိမ်ကစားတာမှာဥရောပအသင်းက7ကြိမ်နိုင်ထားပြီးတော့အမေရိကန်က3ကြိမ်ပဲနိုင်ထားတာဖြစ်ပါတယ်ခင်ဗျာ။ဥရောပဘက်ကအာဂဇာတရင်တစ်ခုမှာတော့ဂရိနိုင်ငံရဲ့အကြီးဆုံးအာဂဇာကွင်းကြီးတစ်ခုဖြစ်တဲ့ Olympic အာဂဇာကွင်းကြီးကိုဂရိအာနာပိုင်တွေကရဲအကန့်အသတ်မရှိပိတ်လိုက်ပါတယ်။ဒီအာဂဇာကွင်းကြီးကိုတော့2004ခုနှစ်အေသင်း Olympic ပြိုင်ပွဲအတွက်တည်ဆောက်ခဲ့တာဖြစ်ပြီးတော့အခုအခါမှာတော့ဒီကွင်းရဲ့အမိုးတွေရဲ့ဘေးကင်းလုံခြုံမှုနဲ့ပတ်သက်ပြီးတော့စိုးရိမ်လာနေတာကြောင့်ပိတ်လိုက်တာဖြစ်ပါတယ်။အဲ့ဒီကွင်းနဲ့အတူအနီးနားကစပိန်ပြိုင်ကွင်းကိုလည်းပိတ်လိုက်တယ်လို့ပြောပါတယ်။အခုလိုဂရိနိုင်ငံရဲ့အကြီးဆုံးအာဂဇာကွင်းကြီးဖြစ်တဲ့ Olympic အာဂဇာကွင်းကြီးကိုပိတ်လိုက်ရတာဟာစိတ်မချမ်းသာစရာဖြစ်တယ်ဆိုပြီးတော့ဂရိအာဂဇာဝန်ကြီးကပြောပါတယ်။ဒါမဲ့လည်းဂရိပြည်သူတွေကတော့အစိုးရအာဏာပိုင်တွေဟာဒီကွင်းကြီးကိုထိန်းသိမ်းစောင့်ရှောက်မှုအပိုင်းမှာအားနည်းချက်တွေရှိတယ်ဆိုပြီးတော့ပြောပါတယ
်။ από το 2004 από τους Ολυμπιακούς αγώνες να γίνει συντήρηση στο ΆΚΑ.
2004 Olympic ပြီးကလေးကဒီ Olympic ကွင်းကြီးကိုထိန်းသိမ်းပြုပြင်ခြင်းမရှိခဲ့တာပေါ့။ဒါကအစိုးရရဲ့ဒါဝန်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီတစ်ချောင်းလုံးဒီကွင်းကြီးရေရှည်တည်တတ်မှုတွေတေချာပြုပြင်ထိန်းသိမ်းတာတွေမရှိပါဘူ
းဒီအာဂဇာကွင်းကြီးဟာပရိသတ် 8,000 ဆန့်ပြီးတော့ Olympic ပြိုင်ပွဲအပြင်ဥရောပ Champions League ဘောလုံးပြိုင်ပွဲတွေနဲ့တခြားကမ္ဘာကျော်ဂီတဖျော်ဖြေပွဲတွေကိုလည်းအဲ့မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာဒီကတည်းကအင်္ဂလန် Premier League ဘောလုံးပွဲတွေဘက်မှာတော့Tottenham နဲ့ Liverpool ပွဲမှာ VAR ကိစ္စကအတော်ကိုအခြေတင်အငင်းပွားစရာပြဿနာတစ်ခုဖြစ်ခဲ့ပါတယ်။ဒီပွဲမှာ Liverpool ကတွင်းတဲ့ဂိုးကိုလူချုံနဲ့ဆိုပြီးတော့ဂိုးမပေးခဲ့လို့ VAR ပြန်ကြည့်ဖို့တောင်းဆိုကြပေမဲ့ VAR ဒိုင်တွေကလည်းပြန်မကြည့်ဘဲဂိုးမပေးခဲ့လို့ လေဝဦးသိန်းနဲ့နာခဲ့ပြီးတော့အဲ့နောက်မှာစပော့စ်ကဂိုးရသွားခဲ့တာပါနောက်ပိုင်းမှာတော့ဒိုင်လူကြီးဖွဲ့ကဒီဂိုးကိုမပေးတာဟာလူကြောင့်ဖြစ်တဲ့အမားဆိုပြီးတော့ပြောလိုက်ပါတယ်လေဝဦးသိန်းကတော့အခုလိုမျိုးဒိုင်လူကြီးအဖွဲ့ဘက်ကရှင်းပြတာဟာလက်ခံနိုင်စရာမရှိသလိုအားကစားရဲ့ဂုံတိတ်ခါကိုလည်းထိခိုက်ကြဆင်းတယ်လို့ပြောလိုက်ပြီးတော့အခုနောက်ဆုံးမှာတော့ဒီဖြစ်ရတဲ့ပတ်သက်ပြီးတော့ VAR ဒိုင်နေပြောတဲ့အသံဖိုင်ကိုပေးဖို့တောင်းဆိုထားပါတယ်ခင်ဗျာပေမယ့်မှာတော့အခုရပိုင်းနဲ့အဆုံးတော်မူနေတာပဲဖိတ်ဆုံးကနေနေရာယူထားတယ်လို့ပြောရမှာဖြစ်ပါတယ်။ပိန်ဘောလုံးဖက်ချုပ်ဥက္ကဋ္ဌဟောင်း Luis Rubiales ပိန်မျိုးသမီးအသင်းကဟမိုဆူကိုနန်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပိန်အမျိုးသမီးအသင်းကဘောလုံးသမားတွေဟာတရားရုံးမှာသွားရောက်ထွက်ဆိုခဲ့ကြပါတယ်။ပိန်ကိုယ်သမားမီဆာ Rodriguez ကတော့ Madrid မြို့ကစပိန်တရားရုံးချုပ်မှာမျက်မြင်သက်သေဖြစ်တဲ့နန်းနာမီကသွားရောက်ထွက်ဆိုခဲ့ပြီးတော့ Barcelona ကစားသမားတွေဖြစ်တဲ့ Alexia Putellas နဲ့ Ari Paredes တို့နှစ်ယောက်ကတော့ဘာစလိုနာမျိုးကတရားရုံးမှာသွားရောက်ပြီးတော့ online ကနေတဆင့်ထွက်ဆိုခဲ့ကြပါတယ်ပြီးခဲ့တဲ့ပတ်လုံးကတော့လက်ပေးလက်ယူကိစ္စတွေကြောင့်ဘာစလိုနာအသင်းကိုထပ်ပြီးတော့စုံစမ်းစစ်ဆေးမှုတွေရှိခဲ့တယ်လို့စပိန်ဘောလုံးဖွဲ့ချုပ်ကလည်းရဲတပ်ဘက်ကဝင်ရောက်စီးနှင်တာတွေလုပ်ခဲ့ပါတယ်စပိန်ဘောလုံးဖွဲ့ချုပ်ဒိုင်ကော်မတီ2ဥက္ကဋ္ဌ Jose Negreira ရဲ့ကုမ္ပဏီကို10စုနှစ်နှစ်ခုလောက်လက်ပေးခဲ့တယ်ဆိုပြီးတော့ဘာစလိုနာအသင်းကိုစုံစမ်းနေတယ်လို့တရားရုံးမှတ်တမ်းတွေကဖော်ပြလိုက်ပြီးတော့မက်ဒရစ်မြို့ကစပိန်ဘောလုံးဖွဲ့ချုပ်ကလည်းရတော့ဖွဲ့ကပြီးခဲ့တဲ့ချာသာရီနေ့မှာဝင်ရောက်ရှာဖွေခဲ့တယ်လို့ဘာစလိုနာတရားရုံးကပြောပါတယ်။စပိန်တိုင်းကော်မတီထဲမှာကော်မတီတစ်ခုလုံးအဂရီလိုက်စားမှုကျူးလွန်နိုင်နေတဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုရဲ့အစိပ်ပိုင်းတစ်ရက်အနေနဲ့ပိန်ဘောလုံးဖွဲ့ချုပ်ကဝင်ရောက်စစ်ဆေးခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာစလိုနာဘက်ကတော့သူတို့အနေနဲ့တစုံတရာအမှားမလုပ်ထားဘူးလို့ညှင်းဆိုထားပါတယ်ခင်ဗျာ
။အခုကြားခဲ့ရတာကတော့ကိုရန်နိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါ VOA မြန်မာပိုင်းရဲ့ဂျာတာပလင်းနေမနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကိုစောမိုးကျော်ပြောပြပါမယ်ရှင
်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ကအာဓမ္မလုံအားစိတ်ခိုင်းတာတွေကိုရပ်တန့်ဖို့နဲ့အလုသမားတမကတွေအပေါ်အကြမ်းဖက်တိုက်ခိုက်နေတာတွေကိုရပ်တန့်ဖို့စစ်ဆောင်စုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့တဲ့ကုလသမဂ္ဂကဗိုလ်ထူးနဲ့မှာတိုက်တွန်းတောင်းဆိုလိုက်ပါတယ်မြန်မာစစ်ကောင်စီဟာနိုင်ငံတကာသဘောတူညီချက်တွေဖြစ်တဲ့အာဓမ္မလောကစေခိုင်းမှုတားမြစ်တဲ့ဥပဒေတွေနဲ့လွတ်လပ်စွာဖွဲ့စည်းလှုပ်ဆောင်ခွင့်တွေကိုချိုးဖောက်တဲ့အထောက်အထားတွေတွေ့ရှိရတယ်လို့စုံစမ်းမှုတွေလှုပ်ဆောင်ခဲ့တဲ့ကုလသမဂ္ဂရဲ့ ILO အဖွဲ့ကပြောဆိုထားပါတယ်မြန်မာစစ်တပ်တွေလက်နက်ပွဲစားလုပ်ပေးနေတဲ့ဆိုတဲ့စီးပွားရေးလုပ်ငန်းရှင်ကိုညာလွင်အောင်ကိုအသေးပြစ်တက်ခဲ့ကြောင်းအဘန်အော့မြန်မာလက်နက်ကိုင်အဖွဲ့ကအတီးပြုပြောဆိုလိုက်တဲ့အကြောင်းမျက်မြင်သက်သေနဲ့အဖွဲ့ရဲ့ထုတ်ပြန်ချက်တွေကိုကိုးကားပြီးဗုဒ္ဓဟူးနေ့က AP သတင်းဌာနကပြောဆိုထားပါတယ်။ယူကရိန်းကိုထောက်ပံ့ပေးနေတဲ့ NATO အဖွဲ့ဝင်ဥရောပအနေနဲ့လက်ကျန်လက်နက်ခင်းရံတွေညှော်လဲလာနေပြီးဖြစ်တဲ့အတွက်ထုတ်လုပ်မှုကိုတိုးမြှင့်ဖို့လိုအပ်တယ်လို့ NATO စစ်ကောင်စီဥက္ကဋ္ဌနယ်သာလန်ရေတပ်ဗိုလ်ချုပ်ကြီး Rob Bua ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။ရုရှားရဲ့ကျူးကျော်မှုကိုကူးကံတိုက်ခိုက်နေတဲ့ယူကရိန်းကိုလက်နက်ခဲယံတွေထောက်ပံ့ပေးတဲ့ကိစ္စဟာအလွန်ကောင်းပါတယ်။ဒါပေမဲ့လည်းအခုအချိန်မှာလက်နက်တွေညှော်နေလာနေပြီဖြစ်တဲ့အတွက်ထုတ်လုပ်ဖို့သူကတိုက်တွန်းတာဖြစ်ပါတယ်။မာဖီးယားအပါဝင်မူရစ်မှောင်ကိုကူးတဲ့အဖွဲ့တွေထံကနေဒေါ်လာတန်90ကျော်ငွေမဲ့ခွာခြားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တရုတ်ငွေကြေးပွဲစားကွန်ရက်တစ်ခုကိုဗိုလ်ထူးနေကဖြုတ်ခွဲမှုအတွင်လူ33ကိုဖမ်းဆီးခဲ့တဲ့အကြောင်းအီတလီရဲတပ်ဖွဲ့ကပြောဆိုလိုပါတယ်။အီတလီနိုင်ငံရုံမြို့တော်နဲ့တခြားဒေသ6ခုတို့ကနေတရုတ်နိုင်ငံသား9ဦးအပါအဝင်အဖွဲ့ဝင်33ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အမေရိကန်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကတီထုတ်ခံလိုက်ရပြီးလာမယ့်45အတွင်းအစိုးရအသုံးစည်းအတီးပြုနိုင်ရေးပြဿနာတွေနဲ့အမေရိကန်လွှတ်တော်ဟာဗုဒ္ဓဟူးနေ့အထိရှေ့ဆက်မတိုးနိုင်ပဲရပ်တန့်နေပါတယ်။အောက်လွှတ်တော်လုပ်ငန်းတွေရပ်ဆိုင်နေတာနဲ့နောက်ထပ်ကိုယ်စားလှယ်လောင်းရွေးချယ်ရမယ့်ကိစ္စတွေကြောင့်အစိုးရအသုံးစည်းကိစ္စတွေဟာလည်းတောင့်တင်းရေမကျဆက်လက်ဖြစ်နေပါတယ
်။တရင်အချင်းချက်ကိုကိုစောမိုးကျော်တင်ပြခဲ့တာပါရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဆူဘဲအယ်တဲရစ်တို့ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဒီကနေ့မနက်6နာရီနဲ့9နာရီထုတ်လွှင့်ချက်တွေကတော့ line to meter 25 40 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးပေးရန်ကင်းပြီးတော့ကျမရှင်လမ်းပါစေ။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနှောင်းပ
I'm not afraid to die.
This program